Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်ဇွန်လ14ရက်စာသာရီညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00အထိအိုင်းနိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်တင်ဆက်နေသလို Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါတယ်ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းဝင်ယူတင်ဆက်ပါပါခင်ဗျာ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့နျူကလ িয়ার ဖြတ်သန်းရေးမြောက်ကိုရီးယားကအလင်းနဲ့ထားလှုပ်ဆောင်ရင်တောင်ကိုရီးယားရဲ့စီးလှုပ်ဆောင်မှုတွေကိုလည်းပြောင်းလဲဖို့လိုအပ်ကြောင်းသမ္မတမွန်ဂျင်အင်းကပြောပါတယ်မြောက်ကိုရီးယားခေါင်းဆောင်နဲ့ဂျပန်ဝန်ကြီးချုပ်တို့ထိပ်သီးဆွေးနွေးကျင်းပနိုင်ရေးကြိုးပမ်းနေကြောင်းဂျပန်သတင်းစာတွေမှာဖော်ပြပါတယ်သမ္မတဦးဝင်းမြင့်နဲ့ဇနီးတို့ဟာထိုင်းနိုင်ငံချစ်ချီခီးစဉ်ဒီကနေ့စတင်ပြီးထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာနဲ့တွေ့ဆုံခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုအောင်အောင်နဲ့အတူတင်ပြပေးသွားမှာပါခင
်ဗျဟုတ်ကဲ့ပါခင်ဗျမြောက်ကိုရီးယားနျူကလ িয়ার လက်နက်အစီအစဉ်အတွက်အထောက်ပံ့ဖြစ်စေတဲ့မြန်မာနိုင်ငံကအစည်းအဝေးရေးလုပ်ငန်းတွေရပ်ဆိုင်းလိုက်တဲ့အပေါ်အမေရိကန်သမ္မတကကျေးဇူးတင်တင်ကြောင်းတောင်းပန်ရှိသူတို့ကပြောကြပါတယ
် President Trump wrote a letter not long ago in recent weeks to state counselor Aung San Suu Kyi
သမ္မတထွန်းရဲ့အကြီးတန်းအမျိုးသားလူညွန်ရေးအကြံပေးပုဂ္ဂိုလ်ဖော်တင်ကာကပြောကြားသွားတာပါဒီအကြောင်းကိုဒီမြန်မာနိုင်ငံရေးဝန်ကြီးဌာနရဲ့တောင်ဝန်ရှိသူတို့ကိုဆက်သွယ်မေးမြန်းချက်ကိုလည်းဆက်တိုက်ကြားမှာဖြစ်ပါတယ်။အဲဒီနောက်မှာတော့ဒီမော်လမြိုင်မြို့မှာကျင်းပတဲ့တောင်ဆန်းစုကြည်ရဲ့ညဉ့်ညံ့ရေးစကဝိုင်းအကြောင်းကိုလည်းတင်ပြပေးဦးမှာပါ။အဲဒီနောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရပါမယ်။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့ကိုအောင်တို့ပြောပြပေးပါအောင်ဗျာ
။နျူကလ িয়ার ဖြတ်သန်းရေးလုပ်ငန်းစဉ်တွေကိုမြောက်ကိုရီးယားကအမှန်တကယ်လိုလားလဲဆိုရင်တောင်ကိုရီးယားအစိုးရအနေနဲ့လည်းစီရေးအရာလှုပ်ဆောင်မှုတွေမှာပြုတ်လဲပြောင်းလဲဖြစ်ဖို့လိုအပ်ကြောင်းတောင်ကိုရီးယားသမ္မတမွန်ဂျင်အင်းကကြာသပတေးနေ့မှာပြောပါရယ်တကယ်လို့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার ဖြတ်သန်းရေးအတွက်လိုအပ်တဲ့ခြေလှမ်းကိုလှုပ်ဆောင်မယ်အမေရိကန်ပြည်ထောင်စုနဲ့လည်းဆွေးနွေးညှိနှိုင်းမှုတွေဆက်လက်ပြုလုပ်နေမယ်ဆိုရင်တောင်နဲ့မြောက်ကိုရီးယားအကြားယုံကြည်မှုတည်ဆောက်တဲ့အနေနဲ့ပြောင်းလဲမှုတွေလှုပ်ဆောင်ဖို့လိုအပ်မယ်လို့သမ္မတမွန်ဂျင်အင်းယုံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒါပြင်အမေရိကန်ပြည်ထောင်စုနဲ့ပြုလုပ်နေတဲ့စီးရေးလက်ကျင့်မှုတွေဆန်းကန်ထားရတဲ့အတွက်လည်းသူအနေနဲ့အလင်းနဲ့ထားစဉ်းစားသွားမယ်လို့သမ္မတမွန်ဂျင်အင်းကပြောပါတယ်။ဒီချိန်ထဲမှာပဲမြောက်ကိုရီးယားနဲ့အမေရိကန်ခေါင်းဆောင်တို့ရဲ့ထိပ်သီးဆွေးနွေးပွဲကိုကြိုဆိုကြောင်းအဲ့ဒီဆွေးနွေးမှုတွေကဒေတာရင်းညဉ့်ညံ့ရေးကိုဥတည်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုနဲ့ဆိုလ်မြို့မှာတွေ့ဆုံပြီးသမ္မတမွန်ဂျင်အင်းကပြောပါတယ်။နိုင်ငံသားရေးဝန်ကြီးပွန်ပေယိုကလည်းစင်ကာပူမှာကျင်းပခဲ့တဲ့ထိပ်သီးဆွေးနွေးပွဲအတွင်းကောင်းမွန်ပြီးကြိုဆိုကြောင်းကောင်းမွန်ပြီးထူးခြားတဲ့ခြေလှမ်းကိုလှမ်းနိုင်ခဲ့တဲ့အကြောင်းပြောကြပေမဲ့ကြီးမားတဲ့မျှော်လင့်ချက်တွေမထားကြဖို့လည်းသူကပြောကြခဲ့ပါတယ်
စင်ကာပူမှာကျင်းပတဲ့အမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့ထိပ်သီးဆွေးနွေးပွဲအတွင်းသမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားပေါ်ချမှတ်ထားတဲ့ပိတ်ဆို့တံခါးမှုတွေကိုပြန်ရုပ်သိမ်းဖို့သဘောတူညီခဲ့တယ်လို့ပြောကြားခဲ့ကြောင်းမြောက်ကိုရီးယားသတင်းဌာနရဲ့ကြေညာချက်ကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုကညှင်းဆဲခဲ့ပြီးသမ္မတထရမ့်အနေနဲ့သူလှုပ်ဆောင်ရမယ့်အစ်စ်တွေကိုတည်တည်ချာချာနားလည်သဘောပေါက်ထားတယ်လို့ပြောလိုက်ပါတယ်ဆက်ဆံရေးအဆင်ပြေလာတာနဲ့အမျှပိတ်ဆို့တံခါးမှုတွေကိုပြန်ရုပ်သိမ်းပြီးနျူကလ িয়ার ကင်းစင်ရေးလုပ်ငန်းစဉ်တွေအကောင့်တွေဖော်နိုင်တာနဲ့အမျှစီဝါရေးခွန်လန်းတွေပြန်လန်းဖွင့်ပေးလာလိမ့်မယ်ဆိုတာမျိုး KCNA သတင်းဌာနကပြောကြားခဲ့တာပါ။တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးခန်ချွန်ဟွာ၊ဂျပန်နိုင်ငံသားရေးဝန်ကြီးထာရိုကိုနိုရိုနဲ့အတူဆိုမျိုးမှာဒီကနေ့ပူးရဲချင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းနိုင်ငံသားရေးဝန်ကြီးပွန်ပေယိုကထရမ့်အစိုးရအဖွဲ့အနေနဲ့အရင်အစိုးရအဖွဲ့တွေလိုမျိုးအမှားယွင်းတွေလုပ်မှာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်။ရင်ဆိုးရဖွဲ့တွေဟာမြောက်ကိုရီးယားရဲ့နျူကလ িয়ার ကင်းစင်ရေးလုပ်ငန်းစဉ်လက်တွေ့အကောင့်ထဲမှာပေါ်ခဲ့မှာပဲစီးပွားရေးနဲ့ငွေကြေးအကူအညီတွေပေးခဲ့တာပါ။သမ္မတထရမ့်ကတော့ကင်ဂျွန်အွန်းနဲ့တွေ့ဆုံခဲ့တဲ့ထိပ်သီးဆွေးနွေးပွဲပြီးမှဒီဆွေးနွေးပွဲရဲ့အောင်မြင်မှုနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချမှုအန္တရာယ်မရှိတော့ဘူးဆိုပြီး Twitter မှာရေးသားခဲ့ပါတယ်။ဒါပေမဲ့လည်းအမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့ပူးတဲ့ထုတ်ပြန်တဲ့ကြေညာချက်မှာအသေးစိတ်ဖော်ပြထားတာတော့မတွေ့ရပါဘူး။နျူကလ িয়ার ကင်းစင်ရေးဆိုတဲ့အနေအထားကိုဘယ်လိုသတ်မှတ်မလဲ။ဒီလိုလို့ဆောင်ရမှာလိုအပ်တဲ့အချိန်ကာလနဲ့တခြားအဖွဲ့အစည်းတခုကနေဒီနျူကလ িয়ার ကင်းစင်ရေးဆောင်ရွက်ချက်နဲ့ပတ်သက်ပြီးအတည်ပြုပေးရမယ့်လုပ်ငန်းစဉ်တွေကိုလည်းဖော်ပြထားခြင်းမရှိပါဘူးခင်ဗျာ
ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ထိပ်သီးဆွေးနွေးပွဲကျင်းပနိုင်ရေးအတွက်အရာရှိတွေကကြိုးပမ်းနေကြကြောင်းဂျပန်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်အဲလိုတွေ့ဆုံဖို့အတွက်စင်ကာပူနိုင်ငံကအရှင်ဖြစ်လက်ခံကျင်းပပေးလို့တဲ့ဆန္ဒရှိကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အင်္ဂါနေ့ကတွေ့ဆုံစဉ်မြောက်ကိုရီးယားခေါင်းဆောင်ကပြောကြားခဲ့တာလို့အစိုးရအရာရှိတွေရဲ့ပြောကြားချက်ကိုကိုးကားပြီးသတင်းမှဖော်ပြထားပါတယ်။အခုသတင်းပတ်အတွင်းမွန်ဂိုလီးယားနိုင်ငံဥလန်ဘာတာမြို့မှာကျင်းပမဲ့လူညုံရေးဆိုင်ရာထိပ်သီးညီလာခံအတွင်းမြောက်ကိုရီးယားအရာရှိတွေနဲ့ဒီကိစ္စကိုဆွေးနွေးဖို့ရှိကြောင်းဂျပန်အရာရှိတွေကပြောတယ်လို့ဆိုပါတယ်။နိုင်ငံကောင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကိုတော့အောက်ဂိုလာအတွင်းပျုံယမ်းမြို့ဒါမှမဟုတ်စက်တင်ဘာလအတွင်းရုရှားနိုင်ငံ လာဒီဗိုစတော့ခ်မြို့မှာပြုလုပ်ဖို့ရှိတဲ့ဒေတာရင်းစီပွားရေးညီလာခံရဲ့ပြင်ပမှာကျင်းပသွားဖို့ရှိတယ်လို့ဆိုပါတယ်။ဒါဟာဂျပန်နဲ့မြောက်ကိုရီးယားအစိုးရခေါင်းဆောင်တွေကြား2004ခုနှစ်နောက်ပိုင်းမှာပထမဆုံးအကြိမ်ကျင်းပမဲ့ထိပ်သီးဆွေးနွေးပွဲဖြစ်ပါတယ်။
နိုင်ငံနေဆက်ဒေသမှာဆေးရတင်းမာမှုတွေရွှေချရေးအတွက်ရည်ရွယ်ပြီးတောင်နဲ့မြောက်ကိုရီးယားကထိပ်တန်းစစ်ဘက်ရရှိတွေဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဆယ်စုနှစ်တစ်ခုအတွင်းပထမဆုံးအကြိမ်အခုလိုတွေ့ဆုံခြင်းလည်းဖြစ်ပါတယ်။မြောက်ကိုရီးယားနဲ့တွေ့ဆုံဆွေးနွေးမှုတွေပြုလုပ်နေတဲ့ကာလမှာတောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့ဆေးရလေ့ကျင့်မှုတွေကိုဆိုင်းငံ့ထားမဲ့သူ့ရဲ့အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားပြီးနှစ်ရက်အကြာတောင်နဲ့မြောက်ကိုရီးယားကစစ်ဘက်ရရှိတွေအခုလိုတွေ့ဆုံကြတာပါ။နိုင်ငံနေဆက်စစ်မဲ့ဆုံးပံမုံချုံမှပြုလုပ်တဲ့ဒီတွဲဆောင်ဆွေးနွေးမှုဟာနှစ်ဖက်တင်းမာမှုတွေနဲ့ရန်လိုတဲ့အပြုမှုတွေကိုရပ်တန့်ကြဖို့ဧပြီလတွင်ရရှိခဲ့တဲ့သဘောတူညီချက်ပေါ်အခြေခံပြီးတော့ပြုလုပ်တာလည်းဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1183ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။နိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့ဇနီးတို့ဟာထိုင်းနိုင်ငံတရားဝင်ချစ်ကြည်ခီးစဉ်ကိုဒီကနေ့စတင်လာမှာညနေပိုင်းကဘန်ကောက်မြို့ကိုရောက်သွားကြပြီဖြစ်ပါတယ်။သမ္မတဦးဝင်းမြင့်နဲ့ဇနီးတို့ဟာဝန်ကြီးချုပ်ပရာယုတ်ချောင်းအိုချန်ရဲ့ဖိတ်ကြားချက်အရအခုလိုတွားရောက်တာဖြစ်ပါတယ်။ညနေပိုင်းကဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးပြီးထိုင်းအစိုးရအက်ဂီဟာမှာခေါင်းဆောင်နှစ်ဦးပူးတွဲသတင်းစာရှင်းလင်းပွဲကျင်းပခဲ့တာမှာမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုထိုင်းနိုင်ငံကဆက်လက်ပံ့ပိုးပေးသွားမယ်လို့ဝန်ကြီးချုပ်ကကတိပြုခဲ့ကြောင်းသမ္မတဦးဝင်းမြင့်ကပြောပါတယ်
။ထိုင်းနိုင်ငံဝန်ကြီးချုပ်ကလေးကတည်းကနေဆွေးနွေးရပါဒီလိုကကျွန်တော်တို့စွာကဆောင်ရွက်ချက်ရှိတဲ့ဉာဏ်ရည်နဲ့လူသားပြန်တဲ့ဉာဏ်ရည်နိုင်ငံကိုယ်ပြုလုပ်တဲ့အင်းဒီမိုဒီကိုဆောင်ရည်တို့ကိုဆက်တဲ့ DB ထောက်ခံတော့မှာအကြောင်းပြောရတာပါဒါဒီလူရဲ့လူမှုဘဝမြန်မာပြည်နယ်နဲ့မြန်မာနိုင်ငံရဲ့ကိုယ်ပြုလုပ်တဲ့အင်းနဲ့စီးပွားရေးဆိုင်ရာပြည်ထောင်စုလုပ်ငန်းများဆောင်ရွက်ရမှာဘဝဆောင်ရွက်မှုများမိဒီရည်နဲ့တဝဲရင်းနဲ့စက်ကနေအဲ့ဒီကစီပရတိုင်းကဤပြည်သားအကြာနေစားချက်တို့ဆက်သွယ်မှုပါဝင်မြန်မာနယ်ထိုင်းနိုင်ငံအကြာဆက်သွယ်ကမ်းကြောင်းများပြည်နေရေးလို့ဆိုတဲ့ဆွေးနွေးနိုင်တာပါ
သမနာဦးမြင့်ဟာဒီတရားဝင်ခေစဉ်နဲ့အတူထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပမဲ့ရှစ်ကြိမ်မြောက်အေယာဝတီ6ဖရာမဲခေါင်စီးပွားရေးပူးပေါင်းဆောင်ရွက်မှုမဟာဗျူဟာထိပ်သီးဆွေးနွေးဝေးနဲ့9ကြိမ်မြောက်ကမ္ဘောဒီးယားလာအိုမြန်မာဗီယက်နမ်ထိပ်သီးဆွေးနွေးဝေးတွေကိုလည်းတက်ရောက်မှာဖြစ်ကြောင်းမြန်မာသမနာရုံးကအစောပိုင်းမှာကြေညာချက်ထုတ်ပြန်ထားပါတယ်ဒီထိပ်သီးဆွေးနွေးပွဲတွေကိုတော့ဘန်ကောက်မြို့မှာဇွန်လ15ရက်နဲ့16ရက်အကြာနှစ်ရက်ကြာကျင်းပသွားမှာဖြစ်ပါတယ်။ဒါဟာဦးဝင်းမြင့်အနေနဲ့နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ပြီးတဲ့နောက်မှာဒုတိယအကြိမ်မြောက်နိုင်ငံခြားခီးစဉ်ဖြစ်ပါတယ်။ပြီးခဲ့တဲ့ဧပြီလတုန်းကစင်ကာပူနိုင်ငံမှာကျင်းပတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်တဲ့ခီးစဉ်ဟာသူ့ရဲ့ပထမဆုံးခီးစဉ်ဖြစ်ပါတယ်။ထိုင်းနဲ့မြန်မာအကြာ2019-2018ခုနှစ်ဘာနာနှစ်အတွက်ကုန်သွယ်မှုပမာဏအမေရိကန်ဒေါ်လာ2.45ဘီလီယံရှိခဲ့တာမှာမြန်မာနိုင်ငံကထိုင်းဘက်ကိုဒေါ်လာ 1.4 ဘီလီယံနဲ့ညီမျှတဲ့ကုန်ပစ္စည်းတွေတင်ပို့ခဲ့ပြီးထိုင်းနိုင်ငံဘက်ကနေ 1.35 ဘီလီယံနဲ့ညီမျှတဲ့ကုန်ပစ္စည်းတွေကိုတင်သွင်းခဲ့ပါတယ
်။ယေမန်နိုင်ငံရင်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့အရေးပေါ်အစည်းအဝေးကျင်းပဖို့ရှိနေပါတယ်။ယေမန်ရဲ့အဓိကကြားတဲ့စစ်ကမ်းမြေဖြစ်တဲ့ဟိုဒီဒါကဒီဟူဒီတပုံတွေကို sorry ဥဆောင်တဲ့မဟာမိတ်ညွန်ပေါင်းအဖွဲ့တွေကတိုက်ခိုက်မောင်းထုတ်နေတာပါ။အဲ့ဒီမဟာမိတ်အဖွဲ့ကလေရင်တွေစစ်သင်္ဘောတွေဟာဟိုဒီဒါကမျိုးဝင်းကျင်ကတပုံတွေထိန်းချုပ်ထားတဲ့နေရာကိုဗိုလ်တပ်ဦးနဲ့အစိုးရကစတင်တိုက်ခိုက်ခဲ့ပါတယ်။အရက်ဆော်ဝမ်မြပြည်တော်စု UAE နိုင်ငံကဒီစိတ်ကမ်းမျိုးကနေတပုံတွေဆုတ်ခွာပြေးဖို့ပြောဆိုထားတဲ့တမန်ရဲ့ကျော်လွန်ခဲ့ပြီးတဲ့နောက်မှာပဲအခုလိုတိုက်ခိုက်တာပါ။ Sorry ဦးဆောင်တဲ့မာမေးအဖွဲ့ကကျော်တော်နောက်ခံပေးထားတဲ့ရင်းမြစ်တပ်ဖွဲ့ဝင်တဦးကအဲ့ဒီမျိုးမှာတပုံတွေကျန်ခဲ့တဲ့ဆိုတဲ့လက်နက်တွေနဲ့ဖောက်ခွဲရေးပစ္စည်းတွေကိုပြသခဲ့ပါတယ်။ဟိုဒီဒါမှာအယက်သားတွေတိကျထိခိုက်ဒဏ်ရာရတာမျိုးမဖြစ်အောင်ရှောင်ရှားတဲ့အနေနဲ့တလန်းဝင်တလန်းထွက်လိုက်လံရှင်းလင်းတိုက်ခိုက်တာမျိုးလုံးမှာမဟုတ်ဘူးလို့မာမေးညွန်မောင်ဖွဲ့ကပြောပါတယ်။ဒါပေမဲ့လည်းပင်လယ်စိတ်ကမ်းလေးစိတ်နဲ့ဒီမြို့တော်ဇာနာကိုသွားတဲ့လမ်းကိုတော့လိုချင်နေတာပါအခုကမှတော့ဟူဒီတပုံနေရမြို့ထဲမှာဆက်ရှိနေပါသေးတယ်အီရန်ကကြောတော့နောက်ခံပြီးထားတဲ့တပုံနေရဟူဒီဒါမြို့တော်ဇာနာနဲ့နိုင်ငံတော်ကလူနေထူတဲ့ဒေသတွေကိုထိန်းချုပ်ထားစေဖြစ်ပါတယ်ခင်ဗျာ
2018ခုနှစ်အတွက်ကမ္ဘာဖလားဘောလုံးပွဲတွေမကြခင်မိနစ်ပိုင်းအတွင်းမှာစတင်တော့မှာဖြစ်ပါတယ်အခုအတန်လွင့်နေတဲ့အချိန်မှာတော့အင်ရှင်ရုရှားနိုင်ငံရဲ့မြို့တော်မော်စကိုမှာဖွင့်ပွဲအခမ်းအနားကိုကျင်းပပြုလုပ်နေပါပြီ။ပွဲဥတဲ့အဖြစ်အုပ်စုအေကအင်ရှင်ရုရှားနဲ့ Saudi Arabia အသင်းတို့ကစားကြမှာဖြစ်ပါတယ်။ပွဲစဉ်တွေအတွက်အမေရိကန်ဒေါ်လာ13ဘီလီယံအကုန်ကြခံပြင်ဆင်ထားတဲ့ ရုရှားအစိုးရကတော့ပြိုင်ပွဲကျင်းပမယ့်မြို့ကြီး၁၇မြို့လုံးမှာလုံခြုံရေးတွေကိုအထူးတင်းကျပ်ထားပါတယ်။ပွဲကြီးပြည်သက်တွေကစူပူတဲ့သူတွေရှိလာရင်ထိမ့်သိမ့်မှုနဲ့တခြားလုံခြုံရေးရာချင်းချမှုတွေရှိလာရင်ကင်တွယ်ဖို့လုံခြုံရေးတပ်ဖွဲ့တွေဖြန့်ချထားပါတယ်။မော်စကိုမြို့တော်ရင်ပြင်နေတဲ့တခြားအထင်ကရနေရာတွေမှာကင်းလက်တပ်ဖွဲ့တွေရှိနေသလိုမြို့တွင်းဗူဒာယုံမှာလည်းလုံခြုံရေးတပ်ဖွဲ့တွေကိုတွေ့ရပါတယ်။ဘောလုံးပွဲတွေမှာရုရှားအသင်းအားပေးသူတွေဘက်ကအကြမ်းဖက်ရန်ဖြစ်ခဲ့မှုတွေအစဉ်အလာတွေရှိခဲ့ပါတယ်။မနေ့ပြန်တောက်ကြနေကပ္ပဖလားပွဲစဉ်တွေမှာတော့အုတ်စု A ကအီဂျစ်နဲ့ဥရုဂွေး၊အုတ်စု B ကမော်ရိုကိုနဲ့အီရန်အပြင်အုတ်စု B ကစပိန်နဲ့ပေါ်တူဂီအသင်းတို့ရှင်ပြိုင်ကစားကြမှာဖြစ်ပါတယ
်။ဗြိတိန်နိုင်ငံကပရာဟိတအဖွဲ့တစ်ခုဖြစ်တဲ့ Oxfam အဖွဲ့ကိုဟေဒီနိုင်ငံတွင်လုပ်ငန်းတွေလှုပ်ဆောင်ခဲ့ဟေဒီအစိုးရကအပြီးတိုင်ပိတ်ပင်လိုက်ပါတယ်။2010ခုနှစ်မှာဟေဒီမှာလူတွေများပြားတည်ဆုံးခဲ့ရတဲ့ငလင်လွတ်ခဲ့ပြီးတဲ့နောက်ပြန်လည်ထူထောင်ရေးပရဟိတလုပ်ငန်းတွေလှုပ်ဆောင်ရမှာ Oxfam စေတနာဝန်ထမ်းတချို့ကလိမ်မန်းဆန်ရမဖွဲ့မရလုပ်တာတွေရှိတယ်ဆိုတာကိုဖော်ထုတ်ပြီးမှအခုလိုပိတ်ပင်လိုက်တာလည်းဖြစ်ပါတယ်ဟေဒီဥပဒေနဲ့လူချင်းဝင်တိုက်ခါကိုဖောက်ပြမှုနဲ့ Oxfam ကိုအစိုးရမဟုတ်တဲ့အဖွဲ့အစည်း NGO ဖြစ်အတိအမှတ်ပြုတော့မှာမဟုတ်ကြောင်းဟေဒီအစိုးရကဒီဗိုလ်တခုနေတော့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်စော်ကားမှုကျူးလွန်မှုကြောင့် Oxfam ဝန်ထမ်း၄ယောက်အလုပ်ထုတ်ခံလိုက်ရပြီး Haiti နိုင်ငံဆိုင်ရာ Oxfam ရုံးခွဲရဲ့အကြီးအကဲ Roland Van Wawen Miran နဲ့တခြား၂ယောက်ကိုလည်းအလုပ်ထုတ်ခွင့်ပေးခဲ့ပါတယ်ခင်ဗျာ
။ Russia အတိုက်ခံကောင်းဆောင် Alexei Navalny ဟာအကျဉ်းချခံထားရကနေဒီကနေ့ပြန်လည်လွတ်မြောက်လာပါပြီ။ Russia သမ္မတ Vladimir Putin ကိုအကြီးအကျယ်ကန့်ကွက်ဆန္ဒပြဖို့လှုံ့ဆော်စည်းရုံးမှုနဲ့လွန်ခဲ့တဲ့လကထောင်ဒဏ်ရက်30ချမှတ်အပြစ်ပေးခံခဲ့ရတာဖြစ်ပါတယ်။
ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ကိုအောင်တို့ပြောပြခဲ့ကြတာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတန်ခင်သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရပါမယ်။နျူကလ িয়ার လက်နက်အစီအစဉ်တွေကိုရန်ပုံငွေပံ့ပိုးပေးနေတယ်လို့ယူဆရတဲ့မြောက်ကိုရီးယားစီးပွားရေးလုပ်ငန်းတွေကိုမြန်မာနိုင်ငံကနေထွက်ခွာသွားအောင်ဆောင်ရွက်နိုင်ခဲ့တဲ့အတွက်နိုင်ငံတော်အတမင်ဂန်ပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုကျေးဇူးတင်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမကြာသေးခင်ကစာတစောင်းရေးသားပေးပို့ခဲ့တယ်လို့အင်ဗျူရောအမျိုးသားလူညုံရေးကောင်စီအာရှရေးရာအကြီးတန်းညွှန်ကြားမှု Matt Bodinga ကပြောကြားလိုက်ပါတယ်။ရန်ကုန်မြို့အမေရိကန်စင်တာမှာကျင်းပတဲ့ညွှန်ကြားမှု Matt Bodinga ရဲ့မီဒီယာစကားဝိုင်းဆွေးနွေးပွဲကိုတက်ရောက်သတင်းယူခဲ့တဲ့ Dawkins Sowin ကပြောပြမှာပါ
။ကောင်းပါပြီရှင်။မြန်မာနိုင်ငံကို300ကျားခီးရောက်ရှိနေတဲ့အင်ဗျူရောမျိုးသားလူညုံရေးကောင်စီအာရှရေးရာအကြီးအကဲညွှန်ကြားရေးမှူးမက်ဘော်ဒင်ဂျာကတမရဒေါ်နယ်ထရမ့်ကနေနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်စီကိုမကြာခင်ကစာတစောင်ပေးပို့ခဲ့တယ်လို့အခုလိုပြောဆိုလိုက်ပါတယ
် President Trump wrote a letter not long ago in recent weeks to state counselor Aung San Suu Kyi
တမရထရမ့်ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ထံကိုတိတ်မကြသေးတဲ့သတင်းပတ်တွေအတွင်းကစာတစောင်ရေးသားပေးပို့ခဲ့ပါတယ်မကူရီးယားအာဏာရှင်အစိုးရနဲ့နျူကလ িয়ার လက်နက်အစီအစဉ်တွေအတွက်ရန်ပုံငွေပံ့ပိုးနေတဲ့စီးပွားရေးလုပ်ငန်းတွေကိုမြန်မာနိုင်ငံကနေနှင်ထုတ်လိုက်တဲ့အတွက်ကျေးဇူးတင်ကြောင်းစာရေးသားခဲ့တာပါ။သမ္မတထရန့်အစိုးရတက်လာကလေးကမကူရီးယားပေါ်ယက်တီခဲ့တဲ့စီးပွားရေးအရာဖိအားပေးတဲ့မူဝါဒကမပြောင်းလဲသေးပါဘူး။တကဘာလုံးရဲ့ယက်တီချက်ကလည်းဒီအတိုင်းပဲဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကမနေ့ကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်အတိုင်းအမေရိကန်ပါဝင်မဟာမိတ်တွေနဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကမကူရီးယားပေါ်မှာဆက်ပြီးတော့ဖိအားပေးသွားမှာဖြစ်ပါတယ်။
မြန်မာနဲ့မြောက်ကိုရီးယားနိုင်ငံတို့ရဲ့ဆက်ဆံရေးကိုအမေရိကန်ပြည်ထောင်စုကမျက်စိမပြတ်စောင့်ကြည့်နေခဲ့ပြီးတော့စစ်ရေးအရာဆက်ဆံရေးကိုစိုးရိမ်မကင်းဖြစ်ရကြောင်းအလင်းသိတဲ့အခါတိုင်းထောက်ပြပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲအပြီးဆက်ဆံရေးတိုးတက်လာတာနဲ့အမျှမြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးအပေါ်အမေရိကန်ပြည်ထောင်စုရဲ့ယက်တီချက်နဲ့ပတ်သက်လို့ VOA ရဲ့အမေကိုအင်ဗျူရောမျိုးသားလုံခြုံရေးကောင်စီအာရှရေးရာအကြီးအကဲညွှန်ကြားရေးမှူးမက်ဘော်ဒင်ဂျာကရှင်းပြသွားတာဖြစ်ပါတယ်။မြန်မာပြည်တွင်ပဋိပက္ခဖြစ်ပွားနေတဲ့ရှမ်းပြည်နယ်၊ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ပံ့ပိုးသွားမှာဖြစ်ကြောင်းရခိုင်ပြည်နယ်ကနေထွက်ခွာသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးနေတယ်လို့ပဲရခိုင်ဒေသခံတိုင်းရင်းသားတွေကိုလည်းမျှမျှတတအကူအညီပေးနေပါကြောင်းလည်းမက်ဘော်ဒင်ဂျာကပြောဆိုသွားပါတယ်။
The Rakhine crisis in particular has created an enormous humanitarian crisis that poses challenges for the entire neighborhood, not just Myanmar.
အထူးသဖြင့်ရခိုင်ကျက်တဲ့ဟာအရာမလူမှုရေးအကျက်တဲ့ဖြစ်ပြီးတော့မြန်မာနိုင်ငံတည်းမဟုတ်ဘဲနဲ့အိန္ဒိယနိုင်ငံတွေအားလုံးရင်ဆိုင်နေရတဲ့စိန်ခေါ်မှုအခက်အခဲဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ပုံရိပ်ကိုလည်းတိတ်ပြီးတော့ထိခိုက်နေနာစေပါတယ်။မ မြန်မာနိုင်ငံမျိုးမှန်းနေတဲ့ဒီမိုကရေစီကြီးမန်းချက်ကိုလည်းအဟန့်တာဖြစ်စေပါတယ်။ဒီအခါရင်းနဲ့ပတ်သက်လို့ကျွန်တော်တို့အမြဲထောက်ပြပြောဆိုနေတဲ့အချိန်ထဲမှာပဲမိတ်ဆွေနိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့အခက်အခဲတွေပြည်လဲအောင်အကူအညီပေးဖို့ကိုလည်းတာဝန်ခံထားတာလည်းဖြစ်ပါတယ်။ဆင်းရဲမွေးတေမှုနဲ့ခွဲခြားဆက်ဆံမှုတွေကိုရခိုင်ပြည်နယ်တွင်းနေထိုင်သူလူကြီးအားလုံးခံစားနေကြရတာကိုကျွန်တော်တို့အသိအမှတ်ပြုပါတယ်။ဒါကြောင့်ဖွံ့ဖြိုးရေးနဲ့လူသားချင်းစာနာမှုအကူအညီတွေကိုရခိုင်ပြည်နယ်ကလူထုအားလုံးအတွက်တာဝန်ညီမျှပေးနေတာဖြစ်ပါတယ်။အိုးအိမ်ဆွန့်ခွာခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်တင်မဟုတ်ပဲနဲ့ကျန်တဲ့တိုင်းရင်းသားတွေအတွက်ပါပံ့ပိုးကူညီနေပါတယ
်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူး။ဒါပေမဲ့ရခိုင်ပြည်နယ်အတွင်းကဒီမွတ်စလင်လူမှုအတိုင်းအဝိုင်းကိုအခြားဒေသခံတိုင်းရင်းသားတွေနီးတူလူသားချင်းစာနာမှုကူညီတွေပေးနေပါတယ်လို့အစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်။ကုလသမဂ္ဂနဲ့ပူးပေါင်းပြီးအကူအညီတွေပေးဖို့ကိုလည်းသဘောတူထားပါတယ်။တိုင်းရင်းသားလူနည်းစုတွေနဲ့ရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေကြောင့်မြန်မာနိုင်ငံအပေါ်နောက်ထပ်ပိတ်ဆို့မှုတွေလုပ်တာထက်ထိတွေ့ဆက်ဆံခြင်းဖြင့်ဒီမိုကရေစီအသွင်ကူးပြောင်းရေးမှာခီးရောက်နိုင်တယ်လို့ယူဆတဲ့အကြောင်းမက်ပေါ်တင်ဂျာကပြောပါတယ်
။ engaging the government here in a productive way
အလုပ်ဖြစ်မဲ့နီလာနဲ့မြန်မာအစိုးရကိုထိတွေ့ဆက်ဆံသွားမှာဖြစ်ပါတယ်။ဖြစ်ပျက်ခဲ့တဲ့ကျူးလွန်မှုတွေနဲ့ပတ်သက်လို့မှန်ကန်တဲ့လမ်းကြောင်းကနေတရားမျှတစွာကိုင်တွယ်နိုင်ရေးအကူအညီပေးသွားမှာပါ။အစိုးရအနေနဲ့စီးပွားရေးနဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေဆက်ပြီးတော့ကြိုးပမ်းအားထုတ်ဖို့နောက်ပြီးတော့ရည်ရှိမှလူနည်းစုတွေအပေါ်လေးစားမှုပြသနိုင်ဖို့တိုက်တွန်းအားပေးမှာဖြစ်တယ်လို့မြန်မာလူများစုရဲ့အကျိုးစီးပွားအတွက်လည်းအများကြီးထောက်ကူပြုသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီဖြစ်ထွန်းဖို့စမ်းသပ်ချက်တစ်ရက်ကတော့တရားမျှတရေးနဲ့လူနည်းစုတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးနိုင်မလားဆိုတာပါပဲ
။အင်ဂျီရောမျိုးသားလူကြုံရေးကောင်စီအာရှရေးရာအကြီးအကဲညွှန်ကြားရေးမှူးမက်ပိုတင်ဂျာဟာသမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ထိပ်သီးဆွေးနွေးပွဲအပြီးစင်ကာပူနိုင်ငံကနေအာရှခရီးစဉ်ရဲ့ပထမဆုံးဖြစ်နဲ့မြန်မာနိုင်ငံကိုလာရောက်ခဲ့တာပါ။မက်ပိုတင်ဂျာဟာနိုင်ငံတော်တန်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးစိန်ဝင်နောက်လွှတ်တော်ဥက္ကဋ္ဌတွေနဲ့မနက်ဖြန်နေပြည်တော်မှာတွေ့ဆုံမှာဖြစ်တယ်လို့ဘာသာရေးခေါင်းဆောင်တွေလူထုအခြေပြုအဖွဲ့အစည်းခေါင်းဆောင်တွေနဲ့လူငယ်တွေနဲ့လည်းတွေ့ဆုံဖို့စီစဉ်ထားပါတယ်ရှင်။
အမေရိကန်ရဲ့အာရှဆိုင်ရာအမျိုးသားလူညုံရေးအကြံပေးမက်ဘော်တင်ဂျာနဲ့စကဝိုင်းအကြောင်းဒေါကင်ဆိုးဝင်းတင်ပြခဲ့တာပါ။မြောက်ကိုရီးယားစီးပွားရေးလုပ်ငန်းတွေပိတ်ခံရတယ်ဆိုတဲ့ကိစ္စဘယ်လုပ်ငန်းတွေလဲဆိုတာကိုတော့အမေရိကန်တာဝန်ရှိသူတွေကအသေးစိတ်မပြောသေးပါဘူး။ဒါပေမဲ့ပြီးခဲ့တဲ့လပိုင်းအတွင်းကတော့မြောက်ကိုရီးယားစားတောက်ဆိုင်တစ်ဆိုင်ကိုမြန်မာအစိုးရကပိတ်ပင်ခဲ့တာရှိပါတယ်။အခုလိုမြန်မာနိုင်ငံတွင်းမြောက်ကိုရီးယားစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကတုံ့ပြန်ချက်တွေကိုလည်းတစ်ဆက်တည်းတင်ပြခြင်းပါတယ်။မြန်မာနိုင်ငံကမြောက်ကိုရီးယားစီးပွားရေးလုပ်ငန်းတွေကိုပိတ်သိမ်းစေပြီးနေရရင်ပြန်စီခဲ့တာဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေအတိုင်းအကောင့်ထည့်ဖို့ဆောင်ရွက်ခဲ့တာဖြစ်တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်။အခုလိုဆောင်ရွက်မှုကြောင့်အမေရိကန်သမ္မတဒိုနယ်ထရမ့်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုကျေးဇူးတင်ကြောင်းလွန်ခဲ့တဲ့လကစာရေးသားပေးပို့ခဲ့ပါတယ်။မြောက်ကိုရီးယားစီးပွားရေးလုပ်ငန်းတွေကဘာတွေပါလဲဆိုတဲ့အကြောင်းနိုင်ငံရေးဝန်ကြီးဌာနနိုင်ငံရေးရာဌာနညွှန်ကြားမှုဦးစိုးဟန်ကိုကိုအောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ
်။အဲ့ဒါကတော့ကျွန်တော်တို့ကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတရားဝင်ဖြစ်တယ်လေ။ဖြစ်တဲ့အခါကျတော့ဒီကုလသမဂ္ဂလူ့ရုံးရေးကောင်စီကဒီနေ့ကိုဒီနိုင်ငံနဲ့ဆက်သွယ်ပြီးဆက်နေတာလေ။သူတို့ချက်တွေကိုလိုက်နာဖို့တာဝန်ရှိရတယ်ဒီကျွန်တော်တို့ကတော့ဒီလိုမှရှိတဲ့မြောက်ကိုရီးယားတိုင်းရုံးသောတော့ဆိုင်ပေါ့နော်သောတော့ဆိုင်ကဝန်ထမ်းတွေပေါ့နော်ခုလည်းကျွန်တော်ကလူတို့ရင်းကောင်စီရဲ့ resolution နဲ့အညီပေါ့နော်ပြန်လည်ထွက်ခွာစီခဲ့တာပေါ့နော
်ဆိုတော့အဲ့ဒါကဘယ်ချိန်နှုန်းလောက်ကပါလဲခင်ဗ
ျကျွန်တော်လည်းမမှတ်မိဘူးအကြံပြင်းပြန်ပြောရင်ပြီးခဲ့တဲ့2လနဲ့3လကျော်လောက်မှလူတော့ဟိုကျွန်တော်မှတ်မိသလားပေါ့နော
်ဟုတ်ကဲ့
ဖြစ်ပါလိမ့်မယ်
ဟုတ်ကဲ့ဆိုတော့ဒီကဒီမြောက်ကိုရီးယားစီးပွားရေးလုပ်ငန်းတွေဆိုတဲ့အခါကျတော့ဒီစားတောက်ဆိုင်လုပ်ငန်းတစ်ခုပဲလားတခြားဘယ်လိုလုပ်ငန်းတွေရောပါပါသေးလဲခင်ဗျ
ကျွန်တော်တို့ဒီကြောက်တော့ဒီသူရဲ့လုပ်ငန်းကဒီစားတောက်ဆိုင်လုပ်ငန်းတွေရှိပ
ါဆိုတော့လူဒီမြောက်ကိုရီးယားဗနီယောက်လောက်ကိုရောပြန်ပြီးတော့ဒီနိုင်ငံတွေကနေပြီးတော့ဟိုထွက်ခွာသွားခိုင်းတာပါလဲ
ကျွန်တော်မှန်းမိသလောက်တော့ဟိုအယောက်20ပေါင်းဝန်းကျင်လောက်ရှိပါလိမ့်မယ်
ဒီမြန်မာနိုင်ငံမှာစားတောက်ဆိုင်လာဖွင့်တဲ့အခါကျတော့ဒီမြောက်ကိုရီးယားတန်ယုံကနေတဆင့်ဖွင့်တာလားဒါမှမဟုတ်လို့ရှိရင်ဟိုဘယ်လိုပုံစံမျိုးနဲ့ဖွင့်တာပါလဲခင်ဗျအ
ဲကျွန်တော်တို့ဒီဘလောက်တော့ဟိုတန်ယုံကဖွင့်တယ်လို့တော့လည်းမဟုတ်ပါဘူးသူတို့လည်းပြောပါတယ်တန်ယုံကဖွင့်တာမဟုတ်ဘူးလို့တော့ပြောပါတယ်သို့တော်လည်းပဲဒါကဟိုတနည်းနည်းရောဟိုဆက်ဆက်မှုရှိနိုင်တယ်လို့တော့ယူဆပါတယ်
ကျွန်တော်တို့ဟိုဘလို့ပုံစံမျိုးနဲ့သူတို့တွေအနေနဲ့ကဒီစားတောက်ဆိုင်ဖွင့်ဖို့အတွက်ဒီမြန်မာအစိုးရရှိမှခွင့်ပြုချက်ရယူတာပါလေအဲ
ဒါကတော့သူကဒီကျွန်တ ျွန်တော်ဒီကြောက်တော့လုပ်ငန်းရှင်တူဦးနဲ့သူတို့ဖက်ဆက်ထုတ်တဲ့လုပ်ငန်းမှာဖွင့်လာတာပါလေ
။ဆိုတော့ဟိုလုပ်ငန်းရှင်ဆိုတာမြောက်ကိုရီးယားလုပ်ငန်းရှင်လားဒါမှမဟုတ်တခြားတူဦးကိုနာမည်ခံပြီးတော့ဟိုဖွင့်လာပါလားခင်ဗျ။အ
ဲသူတို့ကဒါဟိုပါပေါ့နော်ဒီမြန်မာပြည်မှာဒီလုပ်ငန်းရှင်တယောက်နဲ့ဟိုပါပေါ့နော်ဒါပူးတွဲပြီးတော့သူတို့ဟိုဟာဖွင့်လာပါဖွင့်ဖွင့်တယ်လို့ကျွန်တော်တို့သိရပါတယ
်။ဟုတ်ကဲ့ဟိုမြန်မာလုပ်ငန်းရှင်တယောက်နဲ့ပေါ့နော
်။ဟုတ်ကဲ့ပါခင်
ဗျ။ဒီမြန်မာအစိုးရအနေနဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကိုလိုက်နာပြီးတော့အခုလိုမျိုးဒီမြောက်ကိုရီးယားရဲ့ဒီစီးပွားရေးလုပ်ငန်းတွေကိုရပ်ဆိုင်းမယ်ဆိုတဲ့အခါကျတော့ဒါဒီလုပ်ငန်းရှင်တွေကနေတဆင့်ဆက်သွယ်အကြောင်းကြားပြီးတော့သူတို့ပြန်ခိုင်းတာပေါ့နော
်အာကျွန်တော်တို့ကဟိုမြောက်ကိုရီးယားနဲ့တန်တပန်ဆက်သွယ်ရတာရှိပါတယ်အဲ့တော့မြောက်ကိုရီးယားတန်ယုံနဲ့ဘုန်းလဲရှိတာဖြစ်တဲ့ဆိုကျွန်တော်တို့သူတို့နဲ့ပဲတိုက်ရိုက်ကြည့်တွေ့ပြီးကျွန်တော်တို့ဟိုပြောပါတယ်ကျွန်တော်တို့ကောင်းကောင်းမွန်မွန်ပဲကျွန်တော်တို့ရဲ့အနေနဲ့လိုက်နာမယ်လုပ်ငန်းတာဝန်တွေရှိကြဒါကြောင့်မျိုးပေါ့နော်ဒါမျိုးလေးမျိုးအောင်ရပေးဖို့ကျွန်တော်တို့သူတို့ကိုပဲတိုက်ရိုက်ပြောပါတယ်ကျွန်တော်တို့ရဲ့အလုပ်ကဒီတန်ယုံနေနေပဲထိတွေ့ပြီးတော့စကားပြောရတာဖြစ်ပါလေကျွန်တော်ကတော့သူတို့ဘိုင်းကသူတို့ဆက်လုပ်သွားတာဖြစ်ပါလေ
နိုင်ငံရေးဝန်ကြီးဌာနတာဝန်ရှိသူနဲ့ဆက်သွယ်ရမှာဖုန်းလိုင်းမကြည်လင်တာအတွက်တောင်းပန်ပါတယ်ခင်ဗျာကိုအောင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်အခုတော့မွန်ပြည်နယ်ကငင်းငင်းရေးသကဝိုင်းအကြောင်းကိုလည်းတင်ပြခြင်းပါတယ်မြန်မာနိုင်ငံအနှံ့ကိုလှည့်လုံနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ဒေသခံတွေရဲ့ညဉ့်ညဉ့်ရေးသကဝိုင်းကိုမွန်ပြည်နယ်မော်လမြိုင်မြို့မှာဒီကနေ့ကျင်းပရမှာဒေသခံတွေရဲ့ညဉ့်ညဉ့်ရေးနဲ့ပတ်သက်တဲ့အမြင်တွေကိုပြောဆိုဆွေးနွေးကြသလိုဒေသတွင်းဖွံ့ဖြိုးရေးလိုအပ်ချက်နဲ့ဒေသခံတွေရဲ့အခက်အခဲတွေကိုလည်းတင်ပြကြပါတယ် VOA သတင်းတော့ကိုနိုင်ကွန်းအင်ကပြောပြမှာဖြစ်ပါတယ
်ဟုတ်ကဲ့ပါနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့ဒေသခံပြည်သူတွေရဲ့ညဉ့်ချမ်းရေးသကဝိုင်းမှာဒေသတွင်းညဉ့်ချမ်းရေးကိစ္စနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုတင်ပြခဲ့မှုနဲ့ပတ်သက်လို့တထုံမြို့စားတော့ဆိုင်လုပ်ငန်းရှင်စောကျော်မိုးကအခုလိုပြောပါတယ
်ပြည်တော်စုညဉ့်ချမ်းရေးအတွက်ရည်ရွယ်ပြီးတော့အခုသွားနေတဲ့နိုင်ငံရေးဆွေးနွေးပွဲပေါ့လေအဲ့ဒါပို့ပြီးတော့တင်ပြအောင်စစ်မှတ်ဖြစ်ပေါ်နေတဲ့ဒေသတွေမှာနေထိုင်ရတဲ့ညဉ့်ချမ်းမညဉ့်ချမ်းရဲ့အချို့ကိုလက်တွေ့ကြကြခံစားနေရတဲ့ဒေသခံပြည်သူတွေကစိတ်ပါဝင်သွားသွားနဲ့စက်တဲ့ကြွကြွနဲ့ဒီညဉ့်ချမ်းရေးအားပေးလာဖို့လိုတယ်ပေါ့နော်ပါဝင်ဆောင်ဖို့လိုတယ်ဆိုတဲ့အပိုင်းတစ်ခုတင်ပြတယ်
ဒါအပြင်မင်းလွင်တောင်တဘာဝပတ်ဝန်းကျင်ကိစ္စနဲ့ပတ်သက်လို့တင်ပြခဲ့တယ်လို့လဲစောကျုံမိုးကခုလိုပြောပါရယ
်ပထုံမြို့နယ်တဲမှာရှိတဲ့ပြည်သူမျိုးတွေကသူတို့အမဲလိုက်နေတဲ့ဒေသတွေဒီမင်းလွင်တောင်ကြီးကိုကျွန်တော်ဒီသားလူတွေကလည်းပြောင်းအောင်အများန်းတောင်းဆိုနေတာအတန်နေထုံနေတာကြာပြီဒါပေမဲ့စမ်းသပ်မှုတွေဆက်လုပ်နေတော့မင်းလွင်တောင်နဲ့ပတ်သက်လို့အတင်းကျပ်စမ်းသပ်တာမျိုးတွေမလုပ်ဖို့ဆိုတဲ့ခါကျတော့အမေစုအနေနဲ့ကတော့ဒီမင်းလွင်တောင်နဲ့ပတ်သက်တဲ့ case ကိုသူတို့ကြောင့်ပြန်လဲစီစစ်ပြီးတော့ဆောင်ရွက်ပါမယ်ဆိုတဲ့ဟာမျိုးတတိစကားမျိုးဒီချက်အတွက်လည်းကျွန်တော်တရားခံတော့ကျေလက်ပါတယ
်တထုံမြို့ပိနေသောကြေးရအုပ်စုရှိဖြူမင်းထွန်းကုမ္ပဏီလီမိတက်ကနေအကောင့်ထဲပေါ်နေတဲ့မင်းလွင်တောင်ပိလက်မြေစက်ယုံစီမံကိန်းစမ်းသပ်မှုမှာလူမှုဘဝသဘာဝပတ်ဝန်းကျင်ကျန်းမာရေးထိခိုက်မှုတွေရှိနေကြောင်းမင်းလွင်ဒေသခံတွေကန့်ကွက်မှုတွေရှိနေတာပါလက်စစ်ထုတ်လို့ရေးဒေတာဖွံ့ဖြိုးရေးလှုပ်ဆောင်မှုနဲ့သဘာဝပတ်ဝန်းကျင်ပြည့်ကျွေးမဲ့အခြေအနေနဲ့ပတ်သက်လို့တောင်ဆန်းစုကြည်ကလည်းခုလိုပြောပါတယ
်လက်စစ်ရရှိရလုတ်တဲ့အခါမှာနိုင်ငံရေးရှုထောင့်ကိုလည်းလွတ်လွတ်ရှုထားလို့မရဘူး။ပအဝင်တဲ့ထိန်းသိမ်းရေးနဲ့ဆိုင်ရာကိစ္စရေးနဲ့ပတ်သက်လို့ပြည်သူလူထုကဘယ်လောက်လက်ခံနိုင်လဲလက်မခံနိုင်ဘူးလေ။ပြည်သူလူထုကဘယ်လောက်လက်ခံသင့်တယ်လဲ။ပြည်သူလူထုကလက်ခံသင့်တာကိုလက်မခံဘူးဆိုလို့ရှိရင်တော့ဖြောင်းပြရမှာပဲ။ကျမတို့သဘာဝပအဝင်တဲ့ထိန်းသိမ်းရေးနဲ့ပတ်သက်လို့အင်ပြာမအလေးထားပါလေ။သို့တော်ညာလည်းကျမတို့ကနေပြီးတော့ဒီသဘာဝပအဝင်ကြီးကိုမပြောင်းရေးဆိုတာမဖြစ်နိုင်ဘူး။
မွန်ပြည်နယ်ပညာရေးကျန်းမာရေးအရပ်ဖက်လူမှုဖွဲ့စည်းနဲ့စီးပွားရေးလုပ်ငန်းကဏ္ဍကိုယ်စားလှယ်ရှိဦးတို့ကနေနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့သူငင်းချမ်းရေးကဏ္ဍတို့ကိုဆွေးနွေးကြတာပါဒေသတွင်းငင်းချမ်းရေးစီးပွားရေးကျန်းမာရေးလမ်းပန်းဆက်သွယ်ရေးလျှက်စစ်မီးရရှိရေးကိစ္စရပ်တွေကိုတင်ပြတောင်းဆိုခဲ့ကြပါတယ်တင်ပြတောင်းဆိုမှုနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကခုလိုပြောပါတယ်
အပြည်သူတွေကိုရှေ့တန်းတင်တယ်ဆိုရင်ငင်းချမ်းရေးကိုရှေ့တန်းတင်ရမယ်နောက်တစ်ခုဈေးကွက်စီးပွားရေးစနစ်ကိုသွားလေဆိုလို့ရှိရင်ဒီဟာဒီအားလုံးအတွက်အစိုးရကိုပဲအားကိုးနေလို့မဖြစ်ဘူးကိုမလုပ်ချင်တာကြတော့အစိုးရကလုပ်ပေးဆိုပြီးတော့ကိုလုပ်ချင်တာကြတော့ငါတို့ရဲ့လုပ်ပိုင်ခွင့်ဆိုပြီးအဲ့လိုပြောတာမတရားဘူ
းဒေသခံပြည်သူတွေရဲ့ငြိမ်းချမ်းရေးစကဝိုင်းမှာဥဆောင်ပါဝင်ဆွေးနွေးမဲ့သူတွေကိုမုံပြင်းနယ်စိုးရဖွဲ့နဲ့နိုင်ငံတော်တိုင်ပင်ခံရုံးကတာဝန်ရှိသူတွေကနေကနဦးတွေ့ဆုံပြီးမှရွေးချယ်ထားတာပါဒီကနေ့ငင်းချမ်းရေးစကဝိုင်းတွင်အမင်းဖြေတွေဟာရေဘူးရဆန်လွန်းတယ်လို့မွန်နိုင်ငံရေးလစ်လာတုံးတတ်သူနိုင်မင်းမင်းလွယ်ကပြောပါတယ
်ဒီငင်းချမ်းရေးစကဝိုင်းကလည်းပုံစံဖွဲ့တဲ့ကပုံစံမျိုးဒီဆန်ဆန်လက်ဖြစ်နေတယ်အမေးဒါရောဖြေတာရောဆွေးနွေးတာရောမိမိရဲ့အရင်ဆန်တယ်ဘယ်လိုပုံစံမျိုးနဲ့ဆက်လက်ဆောင်ရွက်ကြည့်ကောင်းလဲဆိုတော့ဆုံးဖြတ်ချက်တွေသဘောတူညီချက်တွေဒီဆွေးနွေးဝိုင်းကမပြည့်စုံတဲ့ဆွေးနွေးဝိုင်းကရေဘူးရဆန်တယ်လို့ကျွန်တော်တို့သုံးသပ်ရမှာခင်ဗျာ
2018ခုနှစ်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ငင်းချမ်းရေးစကဝိုင်းဟာ
ကရယာဝတီတိုင်းဒေသကြီးမြောင်မြတ်မြို့မှာကျင်းပခဲ့ပြီးအခုမွန်ပြည်နယ်မော်လမြိုင်မြို့မှာသူရချင်းကျင်းပတာဖြစ်ပါတယ်။2019ခုနှစ်မှာတော့နေပြည်တော်မှာတစ်ကြိမ်ရှမ်းပြည်နယ်မှာတစ်ကြိမ်ကယားပြည်နယ်မှာတစ်ကြိမ်မန္တလေးတိုင်းဒေသကြီးမှာတစ်ကြိမ်စုစုပေါင်း၅ကြိမ်ငင်းချမ်းကြီးစကဝိုင်းကျင်းပနိုင်ခဲ့ပါတယ်ခင်ဗျာ။တိုင်းခြေဆိုင်
VOA သတင်းတော့နိုင်ငံရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ခုတော့စက်တက်လီဒဇင်းနင်းမြုပ်တဲ့နောက်ဆက်တွဲသတင်းကိုလည်းပြောပြကြပါမယ်။ရန်ကုန်မြစ်ထဲဇွန်လ19ရက်မနေ့ညပိုင်းကဂရုစက်လီဒဇင်းနင်းမြုပ်ခဲ့ပြီးပျောက်ဆုံးတဲ့သူတွေကိုရှာဖွေရမှာအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်တစ်ဖက်ကဒေသကနေအားထားနေရာဆက်ဖြစ်တဲ့စက်တက်လီတွေရဲ့အန္တရာယ်
၈နာရီလောက်ကဆက်ချုပ်ရင်းပြီးရန်ကုန်မြစ်အတွင်းမျောပါသွားရကနေစူလီစကန်တစ်ခုမှရက်ထားတဲ့သမောဒစင်းနဲ့တိုက်မိပြီးနစ်မြုပ်သွားပါတယ်။ဆက်လီပေါ်မှာပါရဲသူတွေတဲက၉ဦးအသက်ရှင်ပြီးပျောက်ဆုံးနေတဲ့၄ဦးကိုစပြီးရှာဖွေနေရလို့ကယ်ဆယ်ရေးလုပ်ငန်းမှာပါဝင်တဲ့ဒလမျိုးနယ်ချက်ချင်းကြီးအဖွဲ့ဒုတက်ခွဲမှုဥကြုံမျိုးကအခုလိုပြောပါရယ
်။လေရညနေ9နာရီခွဲခန့်မှာကမာဥတကရုစိတ်ကနေခီးတက်တဲ့တမန်နမုတ်ကြောင့်တရင်ရရှိခဲ့ပါရယ်။အဲ့ဒါအနေနဲ့ကျွန်တော်တို့ညနေစစ်ချင်းတပ်ဖွဲ့ဝင်20ဦးကြီးတွားရောက်ပြီးတော့ကျွန်တော်တို့အခြားဖွဲ့များနဲ့ပူးပေါင်းပြီးတော့ပူးကြီးရှောက်ဖွေခြင်းနဲ့မိုးကလည်းတဲတဲ့တော့ရာနေတဲ့တဖြစ်ကျွန်တော်တို့ခိတကြဆိုင်ပြီးတော့ပြန်လာခဲ့ကြတယ်။ဒီနေ့မနက်9နာရီခွဲခန့်နေတော့ရေပြင်မှာရှောက်ဖွေဖွဲ့တွေခွဲပြီးတော့မြင်းမြုပ်တဲ့စိတ်ကန်းတွေစပြီးတော့ကျွန်တော်တို့ဒီ3ဆိုင်ပဲဒီ3ဆိုင်တော့ကျွန်တော်တို့ဘူတရောင်ပြားဟုတ်ဘူတရောင်ကန်းနာဟုတ်ပဲအရင်မရောက်တော့ဒီ3ဆိုင်ပဲဒီကျွန်တော်တို့ရှောက်ဖွေခဲ့တယ်ကျွန်တော်တို့အဲ့ဒီညကမ်းဘက်မှာဆက်ထားတဲ့ဂရီအောက်ဒီဘက်ကကျွန်တော်တို့အကုန်လုံးတော့ဝင်ပြီးတော့ရှာဖွေခဲ့ကြည့်ရတယ်။ဒါပေမဲ့လောလောဆယ်ရတယ်ကျွန်တော်တို့ဖြစ်တဲ့ရက်ကလည်းငယ်တိရက်တော့မပေါ်တော့မပေါ်သေးပါဘူးကော
။ရန်ကုန်မြကျောင်းကနိုင်ငံကူးသမော်တွေအသွားလာများရဲ့နေရာဖြစ်တာကြောင့်ဂရုလှေတွေနဲ့သမော်ကြီးတွေမကြာခဏဆိုသလိုတိုက်မိတာတွေရှိပါတယ်။မနေ့ကညကမှောက်ခဲ့တဲ့စစ်တပ်မှန်ကတော့ရန်ကုန်စေအိုလန်းစစ်ကန်းကနေထွက်ခွာပြီးမကြာခင်မှာပဲအမိုက်နဲ့ပန်ကညှိပြီးဆက်ရက်သွားတာကြောင့်ရေစိညက်မျောပြီးတိမ့်မောက်သွားတာပါ။ရေကူးလွမြောက်သွားတဲ့ဆက်လီမောင်းမှာတောင်းအရှိကြောင်းကမာကတော့ဂရုတမအသင်လီမိတက်ရဲ့အတွင်မှုဥမမောင်မြင့်ကအခုလိုပြောပါရတယ်
။ဖြစ်တာကတော့ဒီကလေးဥဒ္ဒဘလို့မှာ MI ပြတ်ပြီးတော့ဆားဖြစ်တာပေါ့လေ။ဖြစ်ပွားတဲ့အချိန်မှာသူကတစ်ခါတိုင်းပုံမျိုးတာမန်ဒီနယ်မှာကြီးတဲ့ပုံစံမျိုးထုတ်တဲ့ပုံစံမျိုးဆိုတော့ပေါ်ရုံမူပိုင်းနဲ့ပါသွားတော့ဒီလိုပါလို့လေဒီလိုဖြစ်လာတော့ဘူးကွာ။ဒီနယ်မှာကျတော့ချုပ်ကိုချိန်ရတယ်လမ်းကြောင်းရှင်းတယ်အခုကကျတော့အဝင်ထွက်လေးမှဖြစ်တယ်။ရေကြီးကလည်းတန်နေတဲ့အချိန်နဲ့ရေကြီးကလည်းဒီတော်တော်ကြီးကျန်လာတဲ့နေရာလေးအဲ့ဒီစီးတဲ့ရေချောင်းနဲ့တော့ကြားတယ်သေချုံရကြည့်တာပဲ10နှစ်ဆောင်ကနေလောက်ကပေါင်းနေတဲ့တမန်တော်တရားကိုဒါပေမဲ့အခုတကယ်ကျင်းနေကြတဲ့ရောက်လေရောက်တော့ဘာလို့လို့ဘာကံရမှန်းသိဘူးသူကလည်းကြာခတ်သွားတဲ့ခါကျတော့ဘူးလို့ဘုံနဲ့ပြတ်သွားတဲ့ပုံစံမျိုးလည်းတက်ရောက်တာလို့
ရန်ကုန်မြစ်ထဲကထောင်တဲ့ချီရဲ့ဂရုလှေတွေအတွက်ကြီးကျက်တဲ့အဖွဲ့တွေကစနစ်တကျဆောင်ရွက်ပေးတင်တယ်လို့ဒလဒေသခံတဦးကပြောပါတယ
်ကြာခဏဖြစ်တယ်ဖြစ်တယ်ဟိုတော့ကကျွန်တော်ကမဆေးစစ်ကလည်းဖြစ်သွားပြီလေအဓိကတော့သူအပေါ်ကြီးကျက်နေမှုဒီတောင်ဝင်ရှိတဲ့လူတွေဟိုလုံးသူပြောမှဆိုမှသူဒါမျိုးပုံနာမှတော့ဖြစ်နေပါတော့ကမမောင်ကသူကပကံရတယ်ပြောဆိုတော့ငယ်ပေါပေါဆက်ဆက်တွေလည်းရှိတယ်လေအဲ့ဒါတွေလည်းရှိတယ်သူစင်းနေတဲ့သူကပိုတင်လို့မရဘူးသူညဘက်ကျတော့သူပိုတင်နဲ့တင်သွားမယ်ဒါတွေလည်းရှိတယ်လေအမှန်မှန်ကတော့ဒီဆင်မောင်းတဲ့သူကပြောမှပါတော့တမန်ထွက်ပြီဆိုရရတက်ကြဘောတွေကိုအစင်းနဲ့ဆောင်လာပြီပါတော့ဒီတက်ကြဘောတွေကိုအကုန်လုံးဗယ်ဒီကင်လာပြီပါအဲ့ဒါကိုပြောမှဒီပါစင်ရရဲဇာတို့သူပြန်ပေးပါဗောသူကလည်းဘာမှမပြောဆိုတော့ရေချောင်းပြင်းမှသူဆွဲကိုဆွဲလိုက်ဆွဲကြတယ်
ဘုံတုံရာဒီမှာမိုးကြီးလေချာနဲ့သဘာဝရှိရာကြောင့်ရေချောင်းသွားလာရေးအနေကင်းရှင်းအောင်လိုအပ်တဲ့အသက်ကဲအင်းကြီးအလုံးလောက်စောင့်ထားဖို့ကုန်ပစ္စည်းအစမတန်တွေပို့ရာရေးစီစစ်ဖို့ခရီးသည်ရေတွက်ကန့်တတာစတဲ့လူလူကြောင့်သိပညာပေးရာရေးလှုပ်ဆောင်တင်ကြောင်းရေလန်းခီးသွားပြည်သူတွေကမျှော်လင့်နေကြရေလို့ဆိုပါရခင်ဗျာ
ဖီဝေတဲ့နောက်ကိုဇော်ထက်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ဗီယူရထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ burmese@boanews.com ကိုစာရေးသားနိုင်ပါတယ
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့ကျန်တာပရိနေညဘက်အစီအစဉ်တွေကိုည10နာရီအထိ line millimeter 16 kHz 15539ည line millimeter 25 kHz 11783ည line millimeter 32 kHz 9335တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့ကျမ်းမာရေးကဏ္ဍဥုံခင်ရဲ့မြမာရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်တဲ့အပြင်တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့ခါမှာတော့
ဒီ23ပါတီနိုင်ငံပါတီ UDG စီကသွားတဲ့ချိန်မှာကျွန်တော်တို့တွေက၈ Federal မှုတွေထပ်မှတ်ပြီး Federal ကိစ္စတွေဆွေးနွေးတဲ့ချိန်ကြလို့ရှိရင်ဒေသဒီစီရဲ့အဆန်
တွေတိုင်းသားဒေသတွေမှာတိုင်းသားတွေလှုပ်ဆောင်နေတဲ့အဖြစ်အပျက်တွေနဲ့ပတ်သက်လို့စူးစီးတင်ဆက်ထားတာတွေကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့ဥဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီဒီဘက်ကျမ်းမာရေးကဏ္ဍမှာအမြင့်ကနေမတော်တဆပြုတ်ကျမှုအကြောင်းတင်ပြထားပါတယ်မြန်မာနိုင်ငံမှာထိခိုက်ဒဏ်ရာရမှုကြောင့်လူအများဆုံးစီးရင်ရောက်ရတယ်လို့သိဆုံးရတာတွေမတော်တဆအဖြစ်အမြင့်ကပြုတ်ကျတာနဲ့ပညာပေါ်လဲကြတာတွေကဒုတိယအများဆုံးဖြစ်တယ်လို့ကျမ်းမာရေးပညာရှင်တွေကသတိပေးနေပါတယ်ဒီအကြောင်းရန်ကုန်ပြည်သူ့ဆေးရုံကြီးအရေးပေါ်ကုသဌာနကပမောက္ခဌာနမှူးဒေါက်တာမော်မော်ဦးကိုဆက်သွယ်ပြီးဦးဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်
โอเคทุกคู่เสียวันจีปามอคดร.มมอครับเนี่ยเราดิมตอตะซะเล้จ่าดาปยุจ่าดาเนี่ยเมียนมาနိုင်ငံမှာဖြစ်တဲ့အနေထားဘယ်လိုရှိလဲဆရာ
သေယုံနေရနေပြီးတော့လာပြတဲ့လူနာတွေရဲ့အခြေအနေကိုကြည့်မယ်ဆိုရင်တော့ကမ္ဘာနိုင်ငံတွေနဲ့အများဆုံးသေယုံလာရောက်ပြတ်တာရဲ့သေဆုံးတာတွေမှာထိခိုက်ဒဏ်ရာအများဆုံးထိခိုက်ဒဏ်ရာဒီထဲမှာပထမအများဆုံးကတော့ဇာတိတိုက်မှုတွေပေါ့နော်ဒီရဲ့ညပြုတ်ကြတာတို့ညပြန်မှလဲကြတာတို့ချော်လဲတာဒီလိုမျိုးလူနာတွေကဒုတိယအများဆုံးဖြစ်တယ်။အဲ့တော့ဒီညကညပြုတ်ကြတယ်ဆိုတဲ့ကိစ္စကျူတင်ကာကွယ်လို့ရတဲ့ဥစ္စာဖြစ်တဲ့အတွက်ကြောင့်ဒီလိုရှင်းလင်းပြေကြတယ်
။ဟုတ်ကဲ့ဆရာကြီး။ဘာကြောင့်မလို့အခုလိုမျိုးမြန်မာနိုင်ငံမှာအထူးကဖြစ်နေရတာလဲဆရာ
။ပြည်ုံတွေကိုရောက်လာတဲ့လူနာတွေရဲ့အခြေအနေကိုကြည့်ရင်ညကညပြုတ်ကြတဲ့အကြောင်းကိုရင်စပြောချင်တာပေါ့နော်။ညကညပြုတ်ကြတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့ရှိရင်85နဲ့80ရာခိုင်နှုန်းလောက်ကလုံနဲ့ပတ်သက်တာတွေ့ရတယ်။ဒီကောင်ကမှဖြစ်ကြတာများတော့သူဒီကောင်ကမှသိတယ်လို့ကျွန်တော်တို့ပညာပေးပြောချင်တယ်။နောက်တစ်မျိုးကတော့တရားခံတော့95ရာခိုင်နှုန်းလောက်ပဲမတော်တဆအနေနဲ့အိမ်မှာဖြစ်တာလို့ကျောင်းမှာတို့လည်းသိနေရှိတယ်။အဓိကကတော့ရန်ကုန်စေုံကြီးတစ်ခုတည်းနဲ့ပြောရင်တော့မှ2016ခုနှစ်ဒီတာလေးပြန်ကြည့်တဲ့အခါကျတော့တနည်းတည်းမှာဟိုပဲအင်းရနေပြုတ်ကြတဲ့လူက280လောက်ရောက်50လောက်ကသေးတယ်ဆိုတော့များတာကတော့ဘဝတကြီးဆုံးဆိုနေပြီးအများကြီးရှိတ
ယ်။ဟုတ်ကဲ့ဒီအင်းရနေပြုတ်ကြတာနဲ့ပတ်သက်ပြီးတော့အများဆုံးဖြစ်တဲ့ဒီလုပ်ငန်းခွင်ရနေပြီးတော့ဘာကြောင့်အဓိကဖြစ်နေရလဲ
သူပြင်တာကျွန်တော်တို့ရှိလာတဲ့လူနာတွေကိုကြည့်မယ်ဆိုရင်တော့တောက်လို့ရလုပ်ငန်းခွင်တွေတိုင်တစ်ခါမြင်တိုက်တရားလည်းလောလောဆယ်မှာတောက်လုပ်မှုတွေလည်းပို့ပြီးတော့များလာတယ်နောက်တစ်မျိုးဒုတိယပြုတ်ကျမှုအများဆုံးလူနာတွေကတော့ဆေးတုပ်တဲ့လူတွေအိမ်လေးအဆောက်အဦတွေမှာဆေးတုပ်တဲ့ဆံမှာကျိုးနဲ့တွဲလောင်းချပါနေဒီလိုသဘောမျိုးတွေဖြစ်တာကြီးနောက်တော့များများတော့ခုနတောက်လို့ရဒီမှာတော့ငန်းပြူကျတယ်ဆိုတော့ကျွန်တော်တို့ဆေးရုံတွေကလူနာတွေတို့တော့ဒါလက်ကနာကိုကြားနေတယ်အဲ့ဒီမှာကျတော့စစ်ပင်တွေကမှတက်တယ်လို့ဒီကိုလုပ်ငန်းဝင်ရလဲစစ်ပင်တက်ခုတ်တာလည်းဖြစ်နိုင်တယ်လို့ကစားတာတို့စော့တာကမျိုးတွေလည်းဖြစ်ကောင်းဖြစ်နေ။ဗမာပြည်နည်းနည်းပြောရမယ်ဆိုရင်တော့လေခုနအဲ့ construction တွေမှာအကြီးကအကျဉ်းကြရင်အကြောင်းရင်းကသတ်မှတ်ထားတဲ့ဒီလုပ်ငန်းဝင်စီးရင်စီးကဲနေသတ်မှတ်ထားတဲ့ချူတင်ကာကွယ်ရေးပစ္စည်းတွေကိုရကောင်းမှန်းသိဖို့ရင်ဝတ်တဲ့ပမာဏကလည်းတော်တော်လေးတော့နည်းနေတွေ့ရတယ်။ကျုပ်ကြတဲ့အကြောင်းရင်းတွေကိုကြည့်ရင်စီးကဲမလိုက်လာတာလည်းရှိနိုင်တယ်လို့လုပ်ငန်းတွေမကျွမ်းကျင်တာလည်းရှိတယ်များတဲ့ဒီလုပ်ကိုမလုပ်ဘူးပဲနဲ့လုံသမားအစ်စ်အဲဒီလိုသဘောမျိုးဆိုရင်အမြင့်တက်တယ်လုံလုံရတယ်ဆိုတဲ့လူတို့များချင်းကြားလို့ရှိတယ်။နောက်တစ်မျိုးကတော့ဒီရက်ဒေတာတောက်စားတာပေါ့ကျွန်တော်တို့ဒီမှာသိဝင်နေစီးရင်ကောက်လို့ရက်ဒေတာတောက်စားတာနဲ့ပြောမယ်ဆိုရင်နည်းရနေပြုတ်ကျတဲ့လူနာတွေရဲ့300ရာခိုင်နှုန်းလောက်ကလည်းရက်ဒေတာမွေးစီးဝါနဲ့ပတ်သက်အမြင့်တက်မယ်ဆိုရင်ဒါတွေကိုလုတ်ထားရင်အမြင့်မတက်ရတဲ့စီးမြင်စီးကဲနေတာရှိလို့ဒီမှာပေါ့နောက်တစ်မျိုးကမာဂျီရဲ့စောက်လို့ရလုပ်ငန်းဝင်တွေရဲ့အခြေအနေကိုကြည့်ရင်ငန်းနေရခိုင်ခံ့မှုတွေကကျိုးတို့ဆွဆွနေတာတို့လျှောက်မှောင်နေတဲ့နေရာတို့ညက်ပဲလှုပ်လှုပ်တာတို့နောက်အေးမှာပိုက်ပြီးစကားတွေကျူတင်ပြင်ဆင်ထားရမှာလေကျုပ်ကြရင်တော့မအောင်ဖြစ်ဘူးကြောက်ဒါပေမဲ့အဲ့ဒါကြီးကနည်းနည်းလေးအားနည်းနေအောင်ဆိုရတော့ကြောက်လာတဲ့လူနာတွေဆိုရင်ကျွန်တော်လေးကိုကင်းကျင်းတယ်နေတာတွေကိုကျွန်တော်တွေ့
ဟုတ်ကဲ့ဆရာအဲ့တော့အဓိကဒီဆောက်လွှဲလုပ်ငန်းတွေကနေပြီးတော့အမြင့်ရနေကျုပ်ချမှုတွေအတွက်ခုနကပြောခဲ့တဲ့အားနည်းချက်တွေကိုပြင်ဆင်ဖို့လိုတာပေါ့ဆရာနော်အဲ့တော့ကာကွယ်ရေးအတွက်ဆိုရင်ဘာတွေကိုအဓိကပြောမလဲ
ကျူတင်ကာကွယ်ဖို့ CBC ကနေရာဒီလိုဆောက်လို့ရလုပ်ငန်းတစ်ခုကိုလုပ်တာနဲ့ သူဘုတ်တွဲပါလာတော့ဒါရမလို့သုံးငန်းဝင်တွေမှာ safety pack ထိခိုက်ကြရမရအောင်ကောက်ွယ်ဖို့ကအဓိကဆိုပြီးတော့ဒီလိုစာရီတော့ကတ်ထားကြတာလေသို့တော်လည်းပဲစာရီအဲ့ကတ်ထားတဲ့စီမင်းစီကဲနေတိုင်းနိုင်လာဖို့လိုတာလို့နံပါတ်1ကတော့ပြုတင်သာဝင်လို့ရတာကတော့ညှန်းစင်ခိုင်အောင်ဆင်းရမယ်ခါချိုးလို့လေကားချိုးလို့လေကားတွေဆိုရင်ခိုင်အောင်လုပ်ရမယ်ဘီနာကုနာအကာအကွယ်တွေမှာထုတ်ကြခဲ့လို့ရှိရင်ကာကွယ်နိုင်အောင်လို့ပိုက်ကြီးခံထားရမယ်ဒီလိုမျိုးပြင်ဝင်နှန်းတွေကိုလည်းပဲသက်ဆိုင်တဲ့ကာကွယ်ရေးပစ္စည်းတွေကိုထုတ်ပေးဖို့တော့လိုဥပမာဖိုင်ဘာအုပ်ထုပ်တို့ခါချီချိုးတို့အထင်းချိုးတို့ခနတ်တို့ဒါတွေနဲ့အတူတူအကြောင်းပြန်ဝတ်ဆုံးလို့ဒီလိုမျိုးတွေအကုန်လုံးနေနဲ့စိုက်ညီမှလုပ်ငန်းတွေမှာဝင်ဝင်ကြည့်တဲ့နော်နောက်ထုတ်ကြနိုင်တဲ့နေရာတို့အနေရရှိတဲ့နေရာတို့ချော်နေတဲ့နေရာတို့မချောက်သေးတဲ့နေရာတို့မခိုင်သေးတဲ့နေရာဒီလိုမျိုးဆိုင်းဘုတ်တွေနဲ့morning sign တွေလည်းဒီသောက်လေလုပ်ငန်းတွေမှာနေရာပေါင်းစုံမှာရှိဖို့တဲ့အများအပြားတော့တချို့တလေကြတော့ဒီ warning sign တွေ indication တွေမရှိတဲ့အခါကျတော့အဲ့နေရာကိုမတော်တဆသွားမိပြီးတော့ဆလပြားပြုတ်ကျသွားတယ်ဆိုအပေါက်ကြီးတွေကိုပြုတ်ကျသွားတယ်ဆိုလေကမချောက်သေးဘူးလေကချိုးကျသွားတယ်ဆိုဒီလိုမျိုးတွေဖြစ်တာ
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီကျွမ်းကျင်မှုဆိုင်ရာတို့ခုနကအလင်းရောင်အမှောင်အဲ့ဒါတွေနဲ့ပတ်သက်လို့
လုပ်ငန်းတွေကျွမ်းကျင်မှုကလည်းရေးကြည့်တာပေါ့နော်ဒီလုပ်ငန်းမှာလုပ်နေကြလူမှဒီလုပ်ကိုခိုင်းဖို့ဒါမျိုးတွေလုပ်လို့ဟုတ်ပြီအမြင့်တက်ပြီးလုံးလုံးမဲ့လူသမားတွေကိုလှုပ်ရှင်နေနေကျမရဲ့စိတ်ဆေးမှုတွေလည်းလုပ်ပေးတယ်ကျမရဲ့မကောင်းတဲ့လူလုပ်တဲ့အခါလည်းပဲဒီကိုယ့်ရဲ့ကျမရဲ့အခြေအနေမူးမိုက်ပြီးဖြစ်တာလို့ချွတ်လို့တွေသိပေါ့နေတက်ပြီးတော့ဒါမှမဟုတ်လည်းဈာတ်တက်နေပြီးတော့နေမျောပြီးတော့တုတ်ကြတာမျိုးတွေလည်းရှိနေတယ်။နောက်အေးအေးပြက်တာလို့ဒါမျိုးတွေကိုကျမရဲ့အခြေအနေတွေစိတ်ဆေးပြီးမှထုတ်ပြတင်တာအလင်းအောင်လို့နောက်ခိုင်းရမယ့်အချိန်ကာလတို့နောက်မှမိုးရင်းဆိုရင်မိုးရွာနေတယ်ဒီလိုအခြေအနေမျိုးဆိုအလုပ်လုံးနဲ့အဆင်ပြေသလားအဲ့ဒါဆိုအင်ဒိုးပဲလုပ်မယ်အောက်ဒိုးအနေနဲ့ပေါ့တဲ့အဲ့လိုမျိုးပေါ့ဒီလိုစီမင်းစီကဲအနေနဲ့စီစီချာချာလုပ်ရင်တော့အတော်တဆလုပ်ငန်းဝင်ရနေပြုကြတဲ့ပြဿနာကတော့တော့လို့ဒီစ
ဟုတ်ကဲ့ဒီအိမ်တို့ကျောင်းတို့မှာဖြစ်တာလည်းပတ်သက်လို့အမြင်ရနေကြုတ်ကြတာလေ
အိမ်တို့ကျောင်းတို့မှာကျတော့ဗမာပြည်ရဲ့သင်္ကေတရားတွေရဆိုရင်ဆရာခိုင်လုံးတော့ကတော့အိမ်မှာဖြစ်ကြတာပေါ့နော်နောက်900ခိုင်လုံးတော့ကတော့ကျောင်းမှာကစားရင်းနဲ့ဖြစ်ကြတာများတယ်အိမ်မှာဖြစ်တာကတော့သူတစ်ပြင်းတော့ကို့အိမ်ကိုတက်မိုးတယ်မိုးပေါ်ကနေပြုတ်ကြတယ်ဒီကြောင့်ခုံလေးသပွဲတွေနဲ့ခုပြီးတော့တက်တယ်ဒါပေမဲ့ပြုတ်ကြတယ်ဒီလိုမျိုးအိမ်ထဲမှာဖြစ်လေရှိတာကတော့အများကြီးတော့လုံနေကြမဟုတ်တဲ့အလုပ်တခုကိုလုပ်မိရင်တော့ဒီကိစ္စကရဖို့ချက်ဆက်နည်းနည်းတော့ပို့ပြီးတော့များနောက်တစ်မျိုးအိမ်မှာဖြစ်တဲ့ကိစ္စကတကြီးရွယ်အိုတွေနဲ့ကလေးတွေမဟုတ်ချင်းအိမ်ရှိမှရှိတဲ့ဗရန်ဒါမှာကာကွယ်တွေထားတာတို့ဝင်းပေါက်တွေမှာတန်မန်းတကားနဲ့ပြုတ်မကြအောင်ထားတာတို့ဒီကာကွယ်တွေကိုကြိုတင်လုပ်ထားဖို့လို့နောက်အိမ်မိုးတာတို့ဘာလို့အစပေါ့လေကျွမ်းကျင်တဲ့လူနဲ့လုပ်ဖို့နဲ့တကယ်လို့များကိုယ်ဝင်လို့ရမယ့်အခြေအနေမျိုးဆိုရင်လည်းသတိထားဖို့နဲ့ခိုင်ခန့်တဲ့လေကားကိုကိုယ်ကမှတော့ခိုင်ခန့်တဲ့အတိုင်းလေးအတွေ့အကြုံနဲ့သတိချာလုပ်မှဖြစ်မှာ။အောက်ကျောင်းမှာကျောင်းရဲ့ playground မှာသူပြင်းရှော့စီတာတို့ဂျန်းလွဲတာတို့ပြုမောတက်ဆော့တာတို့အမြင်ရနေခုန်ချရတဲ့အချို့ကစားမီးတွေတို့ပါလို့ဆိုလေ။ဒါမျိုးတွေလည်းဖြစ်လို့ဖြစ်တာရှိ။ခဏရံလုံးလောက်ဖြစ်တယ်ဆိုတော့ဒါလည်းနည်းတော့မနည်းဘူး။အဲ့ဒီကကျတော့လေဆရာမတွေအနေနဲ့ကျောင်းရဲ့ကြီးတက်နေတဲ့လူတွေအနေနဲ့ဒီကစားဝင်းတွေရဲ့အခြေအနေကိုဖြစ်စေတာတို့ပြုတင်တာတို့ကလေးတွေကိုနားလည်အောင်သုံးပါတာလို့ဒီတဘုံမျိုးတွေနဲ့ပြုပြင်သွားရင်လိုမလို့ထင်
ဟုတ်ကဲ့ချေစုများထင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပြီးဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ရပါမယ်။အမျိုးသမီးတွေဒန်းလူရီတူအခွင့်အရေးရဖို့ပြောဆိုနေတဲ့မြန်မာနိုင်ငံမှာအမျိုးသမီးပါဝင်တဲ့အခမ်းကဏ္ဍအကြောင်းကိုဦးအောင်ခင်ကဒီတစ်ပတ်မှာသုံးသက်တင်ပြထားပါတယ်။
လူငယ်တွေမလာရှိနေတာအပြည့်အစုံအမျိုးသမီးများနေဖြစ်လို့မြန်မာပြည်ကအသင်းအဖွဲ့တွေပုံမိုးလှုပ်ရှားလာရတာတွေ့ရပါတယ်။အချမ်းပဲခံရတဲ့အမျိုးသမီးတွေအတွက်ရန်ပုံငွေကို NLD ပါတီကထူထောင်ပါတယ်။မြန်မာအမျိုးသမီးစီးပွားရေးစွမ်းဆောင်ရှင်များအသင်းကမေလအစောပိုင်းမှာ23ချိန်မြောက်ညီလာခံရန်ကုန်မှာကျင်းပပါတယ်။ဒါပေမဲ့အရက်ဖက်အဖွဲ့အစည်းတွေနဲ့တရားရေးဌာနကလွဲပြီးအမျိုးသမီးပါဝင်တဲ့အခမ်းကဏ္ဍဟာအလွန်နှေးပါပါတယ်။ဒေါက်ဆာစုကြည်ရဲ့ပါတီနိုင်နာတောင်သွတ်တော်ကိုယ်စားလှယ်ထဲမှာအမျိုးသမီးက73ရာခိုင်နှုန်းသာရှိပါသေး။မဆာလာခေ1954ခုနှစ်မှာအမျိုးသမီးကိုယ်စားလှယ်ဦးရီ2ရာခိုင်နှုန်းသာရှိတာမို့တိုးတက်မှုလို့ပြောနိုင်ပါလေ။ဒါပေမဲ့အိန္ဒိယလာအိုနိုင်ငံမှာအမျိုးသမီးကိုယ်စားလှယ်25ရာခိုင်နှုန်း၊ဗီယက်နမ်မှာ26ရာခိုင်နှုန်း၊ကမ္ဘောဒီးယားမှာ27ရာခိုင်နှုန်းရှိတာကိုကြည့်ရင်မြန်မာအမျိုးသမီးပါဝင်မှုဟာအလွန်နည်းနေတယ်လို့ပြောနိုင်ပါသေး။1995ဘေကျင်းအမျိုးသမီးညီလာခံကြေညာချက်မှာအမျိုးသမီးကုသရေဦးရီ30ရာခိုင်နှုန်းအထိရှိဖို့ ရည်ရွယ်ထားတာတွေ့ရပါတယ
်ပေကျင်းညီလာခံကျင်းပတာအနည်း20ကျော်လာပြီဖြစ်ပေမဲ့မြန်မာအမျိုးသမီးကိုယ်စားလှယ်ဦးရည်ဟာရည်ရွယ်ချက်ရဲ့သုံးပုံတစ်ပုံလောက်သာရှိနေပါတယ်ဦးသိန်းစင်အစိုးရလက်ထက်မှာဝန်ကြီးနေရာ2နေရာနဲ့ဒုဝန်ကြီး6နေရာကိုအမျိုးသမီးတွေရကြပါတယ်2015ရွေးကောက်ပွဲဝင်တဲ့ပါတီ21ခုမှာအမျိုးသမီးပါတီဝင်ဟာ9ပါတီမှသာရှိပါတယ်နိုင်ငံရေးပါတီ50ရာခိုင်နှုန်းမှာအမျိုးသမီးတွေမပါဝင်ကြပါဘူးအစိုးရဌာနတွေမှာအမျိုးသမီးအရာတန်းဦးရေတဖြည်းဖြည်းတိုးပွားလာပါတယ်2010စီရင်အရဝန်ကြီးဌာနတွေမှာအမျိုးသမီးအရာတန်း52ရာခိုင်နှုန်းရှိပြီးညွှန်ကြားရေးမှူးအဆင့်မှာ38ရာခိုင်နှုန်းလောက်ရှိကြောင်းသိရပါတယ်တချို့ကလည်းအမျိုးသမီးပါဝင်မှုမှာခွဲရန်စနစ်ကျင့်သုံးဖို့အကြံပေးကြပါတယ်ဒါပေမဲ့အရေးရှိမှရှိပဲခွဲရန်အရဝင်လာမှာစိုးရင်ရပါတယ
်မြမရေတပ်ဖွဲ့မှာအင်အား9000လောက်ရှိတဲ့အနေနဲ့အမျိုးသမီးက2500လောက်ပါဝင်ပါတယ်ဒါပေမဲ့အလေအလတ်ရာထူးအဆင့်မှာအမျိုးသမီးဝန်ထမ်းဦးရေဟာ1500သာရှိပါတယ်အမျိုးသမီးရဲအဖွဲ့ဝင်အမြင့်ဆုံးရနိုင်တဲ့အဆင့်ဟာဒုရဲမှူးကြီးဖြစ်ပါတယ်စစ်တပ်မှာလည်းအမျိုးသမီးဟာစစ်တပ်နဲ့အုပ်ချုပ်ရေးပိုင်းမှာအမှုထမ်းကြရတာမို့ထိပ်ပိုင်းရာထူးတွေကိုမရနိုင်ပါဘူးဒါပေမဲ့ဗိုလ်မှူးကြီးအဆင့်လောက်အထိတက်လန်းရှိပါတယ်လောလောဆယ်လွှတ်တော်ကစစ်တပ်ကိုယ်စားလှယ်ထဲမှာအမျိုးသမီး3ယောက်ရှိပါတယ်ဒိုင်ယနာလက်နက်ကင်တွေထဲမှာတော့တိုက်ပွဲဝင်အမျိုးသမီးစစ်တီတွေရှိပါတယ်ဒါကြောင့်အစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးတဲ့အခါတိုင်းနာလက်နက်ကင်တွေဘက်ကအမျိုးသမီးကိုယ်စားလှယ်အမြဲတမ်းပါဝင်လေးရှိပါတယ
်တရားရေးဌာနမှာအမျိုးသမီးဝန်ထမ်းအများဆုံးဖြစ်ပါတယ်တရားစီရင်ရေးကိုပြည်ထောင်စုတရားလွှတ်တော်ချုပ်နဲ့လက်အောက်ခံတရားရုံးတွေကဆောင်ရွက်ကြပါတယ်တိုင်းဒေသကြီးတရားလွှတ်တော်ပြည်နယ်တရားလွှတ်တော်ကိုယ်ပိုင်အုပ်ချုပ်ခွင့်ရတိုင်းတရားရုံးကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသတရားရုံးခရိုင်တရားရုံးမြို့နယ်တရားရုံးမော်တော်ယာဉ်တရားရုံးကလေးသူငယ်တရားရုံးစီပင်သာယာတရားရုံးစသဖြင့်အဆင့်ဆင့်ရှိပါတယ်။တိုင်းနယ်ပြည်နယ်တရားလွှတ်တော်14ခု၊ခရိုင်နယ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတရားရုံး82ခု၊မြို့နယ်တရားရုံး330နဲ့အခြားတရားရုံး22ခုရှိပါတယ်။တရားလွှတ်တော်ချုပ်မှာအမျိုးသမီးမပါပေမဲ့ပြည်နယ်နဲ့တိုင်းလွှတ်တော်တွေမှာအမျိုးသမီးတရားသူကြီး22ဦးရှိကြပါတယ်။လွှတ်တော်တရားသူကြီး59ဦးမှာအမျိုးသမီးက22ဦးဖြစ်နေလို့ရာဂိုင်နှုန်းအဖြစ်40လောက်နေရာယူထားတဲ့သဘောမျိုးဖြစ်နေပါတယ
်။တရားရေးဝန်ထမ်း1200ကျော်ရှိတဲ့အနေနဲ့အမျိုးသား600နီးပါးအမျိုးသမီး900နီးပါးရှိကြောင်း2019တရားရုံးနှစ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်။တရားရေးဌာနဝန်ထမ်း53ရာဂိုင်နှုန်းကအမျိုးသမီးဖြစ်ပါတယ်။အစိုးရအရာတန်းအမျိုးသမီးတဦးနဲ့ KWO ခရင်အမျိုးသမီးအစည်းအရုံးကိုအမေရိကန်တန်ယုံကစုချင်းမြင်ပါတယ်။အဖွဲ့ဝင်6000ကျော်ရှိတဲ့ကရင်အမျိုးသမီးအစည်းအရုံးတည်ထောင်တာ33နေရှိပါပြီ။ဒါပေမဲ့ပြည်လုံးကျွန်းညီလာခံကိုလွန်ခဲ့တဲ့ဧပြီလကမှပထမအကြိမ်ကျင်းပနိုင်ပါသေး။ဒေသဆိုင်ရာမှာလှုပ်ရှားနေတာမို့ကရင်အမျိုးသမီးအသင်းဟာထင်းထင်းပေါ်ပေါ်မရှိခဲ့ပါဘူး။ဒါပေမဲ့ထူးထူးချွန်းချွန်းတာဝန်ထမ်းဆောင်ခဲ့တဲ့အမျိုးသမီး150ကျော်ကိုစုချင်းမြင်တာကြည့်ရင်ကရင်အမျိုးသမီးတွေရဲ့ကြိုးပမ်းမှုကိုသိနိုင်ပါသေး။ထူးချွန်းစုရတူတွေထဲမှာကရင်သတင်းစင်ရဲ့အဒီတာချုပ်နမ်ပေါ်ဂီလေပါဝင်ပါတယ်အမျိုးသမီးဖွံ့ဖြိုးတိုးတက်ရေးနိုင်ငံလုံးဆိုင်ရာမဟာဗျူဟာအနည်း20စီမံကိန်းကိုဦးသိန်းစိန်အစိုးရလက်ထက်2013မှာစတင်ချမှတ်ပါတယ်အမျိုးသမီးတွေတန်းတူညီတူပါဝင်လုပ်ကိုင်နိုင်အောင်ရည်ရွယ်တဲ့စီမံကိန်းဖြစ်ပါတယ်ဒါပေမဲ့မြန်မာပြည်ဟာအမျိုးသမီးကိုကွဲခြားဆက်ဆံတဲ့နိုင်ငံအဖြစ်သတ်မှတ်ခံရသေးဖြစ်ပါတယ်ခင်ဗျာ
ဥက္ကင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါခင်ဗျာအခုတော့တိုင်းသားဒေသတွေကအဖြစ်အပျက်တွေကိုစူးစီးတင်ဆက်နေတဲ့တိုင်းရင်သတင်းလွှာအစီအစဉ်ပဲဖြစ်ပါတယ်ထိုင်းချေဆိုင် BNI ဝိုင်းတော်သားတွေကစီစဉ်ထုတ်လွှင့်တာဖြစ်ပါတယ်
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ NCA အပြည့်ရဲ့တန်ရင်သားလက်နက်ကင်အဖွဲ့ရဲ့အစည်းအဝေးမှာအစိုးရနဲ့ PBSD အဖွဲ့တွေကြားအဆိုပြုချက်တွေကိုပြန်လည်ညှိနှိုင်းခဲ့ပါတယ်။ကရင်ပြည်နယ်မြန်ကျင်းကိုဆစ်ဆောင်စခန်းမှာကြောင်းစရာခက်ခဲကြောင်းစတင်ကြားမှုရပ်ဆိုင်ထားရတယ်ဆိုတာနဲ့လာမယ့်20ရာစုပင်လုံတတရအကြိမ်ညီလာခံမှာစာရန်တင်သွင်းနိုင်ဖို့UBDJC နိုင်ငံရေးပါတီများအစုအဖွဲ့တွေနဲ့မြိတ်ဒေသအရက်ဘက်လူမှုအဖွဲ့အစည်းတွေကနေအစည်းအဝေးကျင်းပခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါ။ကျမကနန်းဟောင်းမရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ NCA အပြည့်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST 21ကြိမ်မြောက်အစည်းအဝေးကိုဇွန်လ17ရက်နေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့ပါတယ်။ဒီအစည်းအဝေးမှာအစိုးရနဲ့ PPST အဖွဲ့တွေအကြားအဆိုပြုချက်တွေကိုပြန်လည်ညှိနှိုင်းခဲ့တယ်လို့ ALP ခေါ်ရခိုင်ပြည်လွတ်မြောက်ရေးပါတီဒူဥက္ကဋ္ဌခိုင်စိုးနိုင်အောင်ကပြောပါတယ်။ဒီလအကုံမှာ21ရာစုပင်လုံညီလာခံတတရအကြိမ်အစည်းအဝေးကျင်းပဖို့လျားထားသလိုဒီအစည်းအဝေးမှာအစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့အကြားတစ်ဆွတ်နေတဲ့အချက်တွေဖြစ်တဲ့နိုင်ငံရေးကဏ္ဍနဲ့တပ်ပိုင်းဆိုင်ရာနေရာချထားရေးကဏ္ဍတွေကိုမဆွေးနွေးဖို့သဘောတူခဲ့တယ်လို့သူကပြောပါတယ်
။ចောင်းသားဥယျာဉ်ရောက်400ကျော်ရှိတဲ့ကရင်ပြည်နယ်လှိုင်းပွဲမြို့နယ်မြန်ကြီးမြို့စစ်ဘေးရှောင်စခန်းမှာចောင်းဆရာခဲ့ခဲ့ကြောင့်လက်ရှိအချိန်မှာစာတင်ကြမှုရပ်ဆိုင်းထားရပါတယ်။အခုနှစ်မှာ200သာစာတင်ကြဖွင့်လိုက်ရပြီ။တာဝန်ကျចောင်းဆရာတွေပြန်မလာတဲ့အတွက်စာတင်ကြပိတ်ထားရတယ်လို့မြန်ကြီးမြို့စစ်ရှောင်စခန်းကတာဝန်ရှိသူတို့ဖြစ်သူစောအောင်ဝင်းထွန်းကပြောပါတယ်။စကန်းကြီးကလေးတွေအတွက်ចောင်းပေးသက်ချင်ပါကနီးဆိုင်ရာနီးနာစာတင်ကြောင်းတွေမှာចောင်းသွားသားဖို့ညွှန်ကြားသားပြီးဖြစ်တယ်လို့လှိုင်းပွဲမြို့နယ်ပညာရှင်မှုတော်မိုးပလဲဆိုးကပြောပါရယ
်မိုးအဆက်မပြတ်ရွာသွန်းတဲ့အတွက်ရခိုင်ပြည်နယ်တဝန်းရေကြီးရေရှမ်းမှုတွေရှိနေတယ်လို့လမ်းတံတားတွေကျိုးပြတ်နေတဲ့အတွက်နေရာဒေသတချို့တွေမှာကုန်းလမ်းခရီးသွားလာရေးတွေရပ်တန့်နေပါတယ်မြင်းမြမြို့နယ်မှာဖုန်နာချောင်းနဲ့လေးမြို့မြစ်တွေကတောင်ကျရေတွေကြောင့်မြို့အနိမ့်ပိုင်းရက်ွက်နဲ့မြစ်ကမ်းအနီးကျေးရွာတွေရေလွှမ်းမိုးတာခံနေရပြီးစစ်တွေရန်ကုန်ကားလမ်းမှာလည်းရေကျော်နေတဲ့အတွက်သွားလာမှုတွေရပ်တန့်နေရတယ်လို့မြင်းပြမြို့ခံကိုသိန်းအောင်ကပြောပါတယ်။အလားတူစစ်တွေရန်ကုန်ကားလမ်းတောင်ကုန်းမြို့နယ်စားပြင်အုပ်စုမှာတံတားတစ်စင်းကျိုးပြတ်သွားပြီးအမနဲ့မအီကြားကဗဒကျောမှာပေ40ခန်းလမ်းပိုင်းပြတ်သွားပြီးရေရှာနေတဲ့အတွက်သွားလာရေးတွေရပ်တန့်နေရပါတယ်။ပုံနာကျွန်းနဲ့မြောက်ဦးမြို့နယ်ကနေရာတော်တော်များများမှာလဲရေပြည့်ပြီးမောင်တော့ကြိမ်ချောင်းကားလမ်းမှာလဲတောင်ပြိုတဲ့အတွက်လမ်းပြတ်မှုတွေဖြစ်ပွားနေပါတယ်
။မိုးဆက်မပြတ်ရွာတွန်းမှုကြောင့်ချင်းမြင့်နယ်မတူပီမြို့အရှိခူပွေရက်ွက်လေးမြို့လမ်းမှာမြေသားပြိုကျမှုဖြစ်ပွားခဲ့ပြီးမိသားစု9စုတို့ကိုဘေးလွတ်ရမှာပြောင်းရွှေ့ထားရတယ်လို့မတူပီမြို့ငလားရက်ွက်အုပ်ချုပ်ရေးမှူးကိုဆလောင်းကပြောပါတယ်။မင်းတပ်မတူပီကလန်းဟာလဲစွန်လ10ရက်နေ့ကကပယံအက်ကွဲပြိုကျမှုဖြစ်ပွားခဲ့တဲ့အပြင်ဖလန်းမြို့ပလန်ရက်ွက်မှာမြေသားနဲ့မြေသိန်းတွေရပြိုကျခဲ့မှုဖြစ်ပွားခဲ့ပါတယ်
။ကယားပြည်နယ်အတွင်းပြည်ခဲ့တဲ့ရက်ကမိုးအဆက်မပြတ်ရွာသွန်းမှုကြောင့်ဖရူဆိုမြို့နယ်အနောက်ဘက်ကျမ်းကဟိုယာကေကောသွားရလမ်းတစ်လျှောက်မှာမြေပြိုတာတံတားပျက်စီးတာတွေဖြစ်တဲ့အတွက်သွားရေးလိုက်ရေးမှာအခက်အခဲကြုံတွေ့နေရပါတယ်။နှစ်စဉ်မိုးဥကျကာလမှာအခုလိုလန္ဒတာပျက်စီးတာတွေဖြစ်ပေါ်နေတဲ့အတွက်အစိုးရအနေနဲ့လန္ဒတာဆောက်လုပ်မှုတွေကိုစက်မစီစစ်တင်တယ်လို့ဒေသခံတွေကပြောပါတယ်
။ငင်းချမ်းရေးလုပ်ငန်းစဉ်တစ်ခုလုံးကိုပြည်သူလူထုသိရှိဖို့ပြည်သူလူထုတွေပူးပေါင်းပါဝင်ဖို့နဲ့ပြည်သူ့အတန်ကိုပေါ်ပြနိုင်ဖို့ရည်ရွယ်ပြီးမိုးပြင်းနဲ့ရေးမြုပ်မွန်သမယုံမှာငင်းချမ်းရေးလူထုစကားဝိုင်းကျင်းပပြုလုပ်မှာဖြစ်ပါတယ်။ငင်းချမ်းရေးဟာပြည်သူအလုံးနဲ့သက်ဆိုင်တဲ့အတွက်မိုးပြင်းနဲ့တွဲရှိဒေသခံဖွဲ့စည်းတွေနဲ့ပူးပေါင်းပြီးကျင်းပပြုလုပ်တာဖြစ်ကြောင်းလူသူစကားဝိုင်းစီစဉ်သူနိုင်ကူသူကပြောပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ21ရာစုပင်လုံတတရအကြိမ်ညီလာခံမှာစာရန်တင်သွင်းနိုင်ဖို့အတွက်ရွေးကောက်ွယ်အနိုင်ရပါတီများကိုယ်စားလှယ်23ဦးပါဝင်တဲ့ UBDJC နိုင်ငံရေးပါတီများအစုအဖွဲ့တွေနဲ့မြိတ်ဒေသအရက်ဘတ်လူမှုဖွဲ့စည်းတွေကနေဇွန်လ17ရက်နေ့နဲ့12ရက်နေ့မှာတနင်္သာရီတိုင်းဒေသကြီးမှာအစည်းအဝေးကျင်းပခဲ့ပါတယ်။မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်။
လာမယ့်21ရာစုပင်လုံညီလာခံမှာဆွေးနွေးရမယ့်ကဏ္ဍကြီး၅ခုဖြစ်တဲ့နိုင်ငံရေး၊စီးပွားရေး၊လူမှုရေး၊လုံခြုံရေး၊မြေယာနဲ့တရားစာတတွေရဲ့အခြေခံမှုတွေကိုအသေးစိတ်ဆွေးနွေးတာဖြစ်တယ်လို့ UBDJC အတွင်းရင်းမှုအဖွဲ့ဝင်မော်မျိုးသားပါတီ MNP ကိုယ်စားလှယ်မင်းစီယာဦးကပြောပါတယ်
နိုင်ငံရေးပါတီစုဖွဲ့မှာဆိုတဲ့သူကနိုင်ငံရေးဆွေးနွေးတဲ့လုပ်ငန်းကော်မတီရှိတယ်၊စီးပွားရေးဆွေးနွေးတဲ့လုပ်ငန်းကော်မတီရှိတယ်၊ကဏ္ဍငါးရဲ့ဆွေးနွေးတဲ့ကော်မတီတွေရှိတယ်။ဒီကော်မတီတွေကကျွန်တော်တို့အချင်းချင်းနဲ့နှိမ့်နှိုင်းတိုင်ပင်တယ်။ဒီလိုရှိရင်ဘလို့တင်သွင်းသွားမယ်၊ဘသူတွေကတာဝန်ယူပြီးတော့ဒီ principle တွေကိုရေးမလဲ၊ဘသူတွေကထုတ်မလဲ၊ပြီးလို့ရှိရင်ဘလို့ဒီ budget ယူမလဲ။အဲ့ဒီဟာကြီးကိုဘလို့ဆွေးနွေးမယ်ဆိုတဲ့စဉ်းစားချက်မျိုးတွေတော့ရှိခဲ့ပါတယ်ဗျ။
ဒီစည်းဝေးကျင်းပရခြင်းရဲ့ရည်ရွယ်ချက်ကိုလည်းမင်းစရာဦးကအခုလိုဆက်ပြောသွားပါတယ
်။အကယ်၍များဒီ23ပါတီနိုင်ငံပါတီ UGDJ စီကသွားတဲ့ချိန်မှာကျွန်တော်တို့တွေကရှေ့ဖက်ဒရယ်မှုတွေထားမှတ်ပြီးဖက်ဒရယ်ကိစ္စတွေဆွေးနွေးတဲ့ချိန်ကြလို့ရှိရင်ဒေသဒီစီရဲ့အဆန်တွေသူတို့ရဲ့ကျင်းပချက်တွေကိုကျွန်တော်တို့နားထောင်မှုအတွက်အဓိကရည်ရွယ်တယ်ဗျ။
ပြည်ထောင်စုနိုင်ငံရေးဆွေးနွေးမှုပူးတွဲကော်မတီ UGDJC နိုင်ငံရေးပါတီအစုအဖွဲ့အနေနဲ့ပုံမှန်တလတစ်ကြိမ်တွေ့ဆုံနေရှိပြီးတတိယကြိမ်23ရာစုပင်လုံညီလာခံအတွက်ကြိုတင်ပြင်ဆင်တဲ့သဘောလည်းဖြစ်ပါတယ်။ဒါပေမဲ့လည်းလာမယ့်ပင်လုံညီလာခံမှာလည်းရလဒ်တွေအများကြီးထွက်လာမယ်လို့မျှော်လင့်မထားကြောင်းကို UGDJC အတွင်းရေးမှူးအဖွဲ့ဝင်ရှမ်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် SNLD ကိုစလေစိုင်းချော်ညိုကအခုလိုပြောသွားပါတယ်။
မျောလင်းချက်ဆိုတော့ကျွန်တော်လည်းပြောလို့ဆိုတော့မရဘူးဗျ။ဘာလို့လဲဆိုတော့ဒီဘွဲမှာတလောက်ကြီးထွေသူမတကယ်အများကြီးတော့ထွက်လာမယ်လို့မထင်ဘူးလေ။ပြီးတော့ဘာအကြောင်းရဆူးနေမယ်ဆိုတော့မှအတီမဖြစ်သေးဘူးဆိုတော့ကဘာမျောလင်းချက်ထွက်မလဲဆိုတော့ဒါတိတ်ပြောလို့လည်းမရောက်ဖြစ်ဘူ
း။ UPDJC နိုင်ငံရေးပါတီများစုဖွဲ့စည်းဝေးဒုတိယနေ့မှာတော့မြိတ်မြို့အခြေဆိုင်နိုင်ငံရေးပါတီတွေရပ်ဖက်လူမှုအဖွဲ့စည်း CSOS တွေနဲ့တွေ့ဆုံခဲ့ပြီးငြိမ်းချမ်းရေးဖြစ်စဉ်တွေကိုရှင်းပြပြီးဒေသခံများမှမြိတ်မြို့မှာဖြစ်ပျက်နေတဲ့ဒေသတွင်းခြေနေတို့ကိုပြန်လည်ဆွေးနွေးခဲ့တယ်လို့သိရပါတယ်ရှင
်။ဆက်ပြီးတော့မိုးစက်တက်ရွာသွန်းမှုကြောင့်ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်နမ်လန်အုပ်စုမှာဇွန်လဆန်းအတွင်း၃-၄ကြိမ်ထပ်မံရေကြီးတာကြောင့်နေအိမ်မဲ့သွားတဲ့မိသားစုတွေရှိနေခဲ့ပြီးလက်ရှိမှာတော့အကူအညီတွေလိုအပ်နေပါတယ်။ဒီအခြေအနေကိုနမ်ဟုံကနေစူးစီးတင်ဆက်ထားပါတယ်။
တီဘောမျိုးနဲ့နမ်လန်မမုံဟင်ကောင်းလန်းကတ်ရင်အုပ်စုတွေအပြင်မြို့တွင်းစတရက်ွက်လုံးနီးပါးရေကြီးတာကြောင့်လူနေအိမ်တွေလေယာချမ်းမြေတွေလန်တရာတွေပျက်စီးခဲ့တယ်လို့နမ်လန်ကလူငယ်စိုင်းနော်ဆျံကအခုလိုပြောပါတယ်
။စိုက်ကျိုးထားတဲ့မြို့ချပီးသားတောင်ယာတွေကရေအကုန်လုံးတိုက်စားလာတော့တော်တော်များပျက်စီးလာတာတော်တော်များဆုံးရှုံးမှုရှိတယ်။ကျန်တဲ့ထူထောင်ရေးကိစ္စကတော့တော်တော်ပြန်လုပ်ရောမယ့်သဘောရှိတယ်။တချို့အိမ်တွေကအိုးခွဲပကံပါရဘာမှမကြံတဲ့အိမ်တွေရောပါလျက်ရှိရဲ့နမ်မဆက်တွေလည်းအရန်ပြက်တယ်နမ်ဟိုလန်းလန်းတွေကရေတိုက်စားတော့အရန်ပြက်စီးတာတွေများတယ
်ပင်လယ်ရေမျက်နှာပြင်အမြင့်ပေ2000ကျော်ရှိတဲ့နမ်လန်းမှာတောင်ကြရေကြောင့်ရေဘေးသင့်အိမ်ထောင်စု1200ကျော်လူရေ3000ကျော်အတွက်ကျန်းမာရေးဆိုင်ရာပြန်လည်ထူထောင်ရေးဆိုင်ရာအတွက်အကူအညီလိုအပ်နေတယ်လို့ပြီးခဲ့တဲ့တနင်္ဂနွေနေ့ကအကူအညီထောက်ပံ့မှုတွေသွားပေးတဲ့ဂျင်းနုံရှမ်းလူငယ်အဖွဲ့ကစိုက်စือကအခုလိုပြောပါတယ်
တို့ရဲ့အိမ်ထဲကပစ္စည်းတွေပြန်ယူတော့နိုင်ဖို့ရက်စရာဘာမှမရှိတော့ပဲစုတ်ပြတ်တတ်တာရှိတယ်ဟိုကရေထဲမျောပါတားတဲ့ဟာတွေလည်းမျောပေါ့နော်ဟိုပြီးတော့ဟိုကစီတွေစားတွေစံတွေဘာတစ်ခုမှမကြံတဲ့တကယ်ရေဘေးဒုက္ခတွေပွားရောက်သွားကြတယ်ဗ
ျရေဘေးဒုက္ခတွေအကူအညီပေးဆောင်ဖို့တိုက်တွန်းလို့ဆော်ထားတယ်လို့လဲပင်လုံမြို့ကသူ့စန္ဒီစုရှင်ရှမ်းလူငယ်ကွန်ရက်ခေါင်းဆောင်ဇိုက်စုကအခုလိုပြောပါတယ်
အခုကျွန်တော်တို့ပင်လုံကရှမ်းကွန်မြူနတီပေါ့နော်ဒီစာပြင်ချင်းမှုရဲ့ဒီတန်ကတော့အမှုပြုတဲ့တကာမြအဖွဲ့ရဲ့ရှမ်းလူငယ်တွေရဲ့ပင်လုံမြို့ထဲမှာနေထိုင်ကြတဲ့ကျွန်တော်တိုင်းတာပေါင်းစုံလူမျိုးပေါင်းစုံစုပေါင်းပြီးတော့ကျွန်တော်တို့ဟာ14ရက်နေ့မှာဆင်းပြီးတော့မနေ့ကနေစပြီးတော့အခုချိန်ထိကျွန်တော်တို့ဆင်းပြီးတော့အလူခံနေရဖြစ်ပါတယ်။ဒါ15ရက်နေ့ကျရင်ကျွန်တော်တို့စုပေါင်းပြီးတော့အားလုံးတူတကွာတွားပြီးတော့ဂူကြီးလူတန်းဖို့စီစဉ်ထားပါတယ်ဗျာ။ကျွန်တော်ရှမ်းလူငယ်ကိုရက်ဖက်လည်းနှိုးဆော်မှုတော့လုပ်ထားပါတယ်ကိုရဲ့လူငယ်ကောင်းဆောင်လေးကိုတီတာမှာရနိုင်တဲ့လောက်ဂူကြီးလေးနဲ့အချင်းချင်းဂူကြီးဖို့ပေါ့
လက်ရှိမှာတော့နမ်လန်ရေဘေးဒုက္ခတွေကိုဒေသခံအလူရှင်တွေနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနတို့ကနေအကူအညီပေးဆောင်နေပါတယ်ပြီးခဲ့တဲ့မေလကတည်းကမိုးတွေဆက်တိုက်ရွာသွန်းနေတာကြောင့်နမ်လန်မြို့မှာရေကြီးမှုတွေကြုံတွေ့နေရပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
NCA အပြည့်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST ရဲ့ထိုင်းနိုင်ငံအစည်းအဝေးမှာအစိုးရနဲ့ PPST အဖွဲ့တွေအကြားအဆိုပြုချက်တွေကိုပြန်လည်ညှိနှိုင်းခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကရင်ပြည်နယ်လိုင်းပွဲမြို့နယ်မြိုင်ကြီးငူစစ်ဆောင်စခန်းမှာကြောင်းစရာအခက်အခဲကြောင့်စာတင်ကြမှုရပ်ဆိုင်းထားရပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝန်တော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
BNI ဝန်တော်သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုနားဆင်ခဲ့ရတာပါ။ VOE ကထုတ်လွှင့်ပြီးသမျှသတင်းတွေရေဒီယိုအစီအစဉ်တွေနဲ့ရုပ်သံဗီဒီယိုဖိုင်တွေကိုတော့ burmese.voanews.com internet ဆောင်မြင်းနာမှာဖတ်ရှုနားဆင်နိုင်ပါတယ်။လာမယ့်စနေညVOA တိုက်ရိုက်လေလိုင်းအစီအစဉ်မှာပါရီဆွေးနွေးကြမှာပါလေ
ောရရှင်များရှင်မြန်မာနိုင်ငံအနှံ့ဒီရဲ့ပိုင်းတွေအတွင်းမိုးသည်ထန်မှုတွေကြောင့်ရေပိတံကျုံနေရတယ်လို့နောက်ဆက်တွဲကျန်းမာရေးပြဿနာတွေပေါ်လာမှာကိုလည်းသတိပေးနေပါတယ်မကြသေးခင်တုန်းကလည်းရန်ကုန်မြို့မှာအမိုက်ပုံမီးပေးကြောင့်အရေးပေါ်အခြေအနေကြုံရတဲ့အချိန်မှာတုံ့ပြန်ဆောင်ရွက်မှုတွေအပေါ်မေးခွန်းတွေလည်းထွက်ပေါ်ခဲ့တာပါမြန်မာနိုင်ငံမှာရေပိမီးပေးမုန်တိုင်းနဲ့ငလင်းတွေလိုတဘာဝနဲ့လူကြောင့်ဖြစ်ရတဲ့ကက်ဘေးဒဏ်တွေကြုံရတဲ့အခါစီမံခန့်ခွဲမှုတွေမှာဘယ်လိုအားနည်းချက်တွေရှိနေပါလဲကက်ဘေးအနေနဲ့ကြိုတင်ကာကွယ်ရေးနဲ့အချိန်မီတုံ့ပြန်ဖြေရှင်းနိုင်အောင်ဘာတွေလုပ်ဖို့လိုအပ်နေသလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။စနေည VOA ဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။မိမိတို့ရဲ့ဖုန်းနံပါတ်တွေကိုလည်းကြိုတင်ပေးပို့ထားနိုင်ပါတယ်။VOA ကမနေ့ပြန်မနေ့ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့မနေ့6နာရီ9နာရီအထိလိုင်းတွင်ပြည်တာ24 32 39တို့မှာနှာစင်နေပါတယ်ခုတော့သတင်းကြီးညွတ်ကိုကိုဇော်ဝင်းနိုင်ပြောပြမှာပါအ
မေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တခြားပုဂ္ဂိုလ်တွေအပါအဝင်ဒေါ်နယ်ဂျေထရမ့်ဖောင်ဒေးရှင်းအနေနဲ့ဆယ်စုနှစ်တခုကျော်ကြာတရားမဝင်လုပ်ရတဲ့ကိုအစဉ်တစိုက်ပြုလုပ်ခဲ့မှုနဲ့နယူးယောက်ပြည်နယ်တရားသူကြီးချုပ်ကတရားဆွဲဆိုလိုက်ပါတယ်။ထရမ့်ဖောင်ဒေးရှင်းအနေနဲ့2016ခုနှစ်ထရမ့်ကမ်ပိန်းအတွက်တရားမဝင်နိုင်ငံရေးလုပ်ငန်းတွေကိုကြေကြေပြန့်ပြန့်ကျူးလွန်နေကြောင်းပုဂ္ဂိုလ်ရေးအကျိုးအမြတ်နဲ့စီးပွားရေးအကျိုးအမြတ်တွေရရှိအောင်လဲလှုံ့ဆော်ကြကြောင်းနဲ့ဥပဒေအရအမြအစွန်းအတွက်မဟုတ်ဘဲဖွဲ့စည်းထားတဲ့အဖွဲ့အစည်းတစ်ခုအနေနဲ့ဥပဒေအရလိုက်နာရမယ့်အခြေခံစည်းမျဉ်းစည်းကမ်းတွေကိုလည်းလိုက်နာဖို့ပြက်ကွက်ခဲ့ကြောင်းတရားသူကြီးချုပ်ဘာဘရာအန်ဒါဝုဒ်ကပြောပါတယ်။ဒီအမှုကတော့နယူးယောက်မြို့မဟတ်တန်မှာရှိတဲ့ပြည်နယ်တရားရုံးချုပ်မှာဆွဲဆိုထားတာဖြစ်ပါတယ်။နျူကလ িয়ার ဖြတ်သိမ်းလုပ်ငန်းစဉ်တွေကိုမြောက်ကိုရီးယားကအမှန်တကယ်လိုလားတဲ့ဆိုရင်တောင်ကိုရီးယားအစိုးရအနေနဲ့လည်းစစ်ရေးရလှုပ်ဆောင်မှုတွေမှာပြုတ်လွယ်ပြောင်းလွယ်ဖြစ်ဖို့လိုအပ်ကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောကြားလိုက်ပါတယ်တကယ်လို့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার ဖြတ်သိမ်းရေးလိုအပ်တဲ့ခြေလှမ်းတွေလှုပ်ဆောင်မယ်ဆိုရင်သူတို့ဘက်ကလည်းပြောင်းလဲမှုတွေလှုပ်ဆောင်ဖို့လိုမယ်လို့သမ္မတမွန်ဂျေအင်းကပြောပါတယ်စင်ကာပူမှာကျင်းပတဲ့အမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့ထိပ်သီးဆွေးနွေးပွဲအတွင်းသမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားပေါ်ချမှတ်ထားတဲ့ပိတ်ဆို့မှုတွေကိုပြန်ရုပ်သိမ်းဖို့သဘောတူညီခဲ့တယ်လို့ပြောကြားခဲ့ကြောင်းမြောက်ကိုရီးယားသတင်းဌာနရဲ့ကြေညာချက်ကိုအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကညင်းဆိုခဲ့ပြီးသမ္မတထရမ့်အနေနဲ့သူလှုပ်ဆောင်ရမယ့်အဆင့်တွေကိုတည်တည်ချာချာနားလည်သဘောပေါက်တယ်လို့ပြောပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်မှုတို့ထိပ်သီးဆွေးနွေးကျင်းပနိုင်ရေးအတွက်အရာရှိတွေကကြိုးပမ်းနေကြကြောင်းဂျပန်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်နိုင်ငံတော်သမ္မတဦးမင်းမြင့်နဲ့ဇနီးတို့ဟာထိုင်းနိုင်ငံတရားဝင်ချစ်ကြည်ခီးစဉ်ကိုဒီကနေ့စတင်တာမှာညနေပိုင်းကဘန်ကောက်မြို့ကိုရောက်သွားပြီးဖြစ်ပါတယ်။သမ္မတဦးမင်းမြင့်နဲ့ဇနီးတို့ဟာဝန်ကြီးချုပ်ပရာယော့ချန်အိုချာရဲ့ဖိတ်ကြားချက်အရအခုလိုသွားရောက်တာဖြစ်ပါတယ်။ညနေပိုင်းကဝန်ကြီးချုပ်နဲ့တွေ့ဆုံပြီးထိုင်းအစိုးရအကြီးဟာမှပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲလုပ်ငန်းတွေကိုထိုင်းနိုင်ငံကဆက်လက်ပံ့ပိုးပေးသွားမယ်လို့ဝန်ကြီးချုပ်ကကတိပြုခဲ့ကြောင်းဦးမင်းမြင့်ကပြောပါတယ်။အခုကမ္ဘာဖလားဘောလုံးပြိုင်ပွဲတွေရဲ့ပထမပွဲစဉ်အဖြစ်နဲ့အင်ရှင်ရုရှားနဲ့ဆော်ရီအာရေဗျာအသင်းတို့ကျင်းပနေကြတာမှာအင်ရှင်ရုရှားအသင်းကဆော်ရီအာရေဗျာအသင်းကိုတကူကူမရှိနဲ့ဥဆောင်နေပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းညို့ကိုကိုဇော်ဝင်းနိုင်ပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လုပ်မှုကမက်ဆူမွန်ဖြစ်ပြီးဆပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vasco Folaric ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနူမီတာ25 30နဲ့51နဲ့လိုင်းလတ်190တို့ကနေထုတ်လွှင့်ခဲ့တာပါသတော်ရှင်တွေအားလုံးဘေးအန္တရာယ်ကင်းဝေးပြီးကိုယ်စိတ်နှလုံးရှင်လန်းချမ်းမြေ့ပျော်ရွှင်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.